Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသွားရရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်နိုဝင်ဘာလ2ရက်စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေတက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ3251ပြင်အခုစနေမှာလိုင်းလက်မီတာ190ကလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာအမေရိကန်သမရလောင်း2ယောက်လုံးဒီကနေ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုတွားရောက်ပြီးတော့မဲဆွဲကြမှာဖြစ်ပါတယ်စပိန်နိုင်ငံမှာတော့ရေပေးတံခံထားရတဲ့နေရာတွေကိုတပ်ဖွဲ့ဝင်တပေါင်းဆေးလွှတ်မယ်လို့ဝန်ကြီးချုပ်ကကြေညာပါတယ်တခါဒီထိုင်းနဲ့အိန္ဒိယဝန်ကြီးချုပ်တို့ဒီကနေ့တီးခတ်မှာနိုင်ငံသားရဲ့ဝန်ကြီးနှစ်ယောက်ဒီကနေ့နယူးဒယ်လီမြို့တော်မှာတွေ့ဆုံပြီးတော့ဒေတာရင်းကိစ္စတွေဆွေးနွေးခဲ့ပါတယ်ခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြတ်မွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာအမေရိကန်သမ္မတရွေးကောက်ပွဲတဲ့စစ်ပြယ်စစ်မှုဂျန်ဟောင်းတွေရဲ့မဲအခမ်းကဏ္ဍကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ပြီးရင်စနေညပတ်စင်ကဏ္ဍတွေတဲ့ဝေးလံခေါင်ဖျားတဲ့နာဂဒေတာအထိစစ်မှုဒဏ်ဥပဒေနဲ့အတင်းလာခေါ်တာကနေထွက်ပြေးခဲ့သူက
အနာဂတ်မှာတော့ပုံမိမဒီနဲ့ဆုံဆုံးလည်းနေပေါ့တရင်ထက်တဲ့အသူစားသူသွားလာအဲ့လိုနေချင်တာပေါ့ဒီနိုင်ငံရေးအမြင်ရပြီးချင်တာပေါ့မိဘတရားနဲ့ကျွန်တော်မတွေ့ရကြဘူးဆိုတော့မိဘတရားနဲ့တွေ့ချင်တယ
်ဒီခံစားချက်အကြောင်းပြောထားတဲ့ဒုတန်စီစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားဥရိယာဒီနဲ့သတင်းတွေတက်ကတုဒအစီအစဉ်တွေစတိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မွန်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အရေးကြီးတဲ့ဒီမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုသမ္မတလောင်း2ယောက်လုံးဒီကနေ့စနေနေ့မှာတွားရောက်ပြီးတော့မဲဆွဲကြမှာဖြစ်ပါတယ်။ရွေးကောက်ပွဲမကျင်းပခင်နောက်ဆုံးစနစ်တကျကိုရုံးပိတ်ရက်ဖြစ်တာမို့မဲပေးဖို့ဆုံးဖြတ်ချက်မချနိုင်သေးသူတွေကိုဒီမိုကရက်သမ္မတလောင်းကာမလာဟဲရစ်နဲ့ရီပဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့2ယောက်လုံးကနောက်ဆုံးမဲဆွဲနိုင်ဖို့ကြိုးစားနေကြပါတယ်။ဒီမိုကရက်သမ္မတလောင်းဟဲရစ်ဟာပြည်နယ်ထဲကအကြီးဆုံးဖြစ်တဲ့ရှာလော့မြို့မှာနာမည်ကြီးရော့ခ်အဆိုတော်ဂျွန်ဘွန်ဂျိုဗီနဲ့အတူမဲဆွဲဖို့အစီအစဉ်ထားပါတယ်။ Republican သမ္မတလောင်း Trump ကတော့ Greensboro မြို့ကဒီပြည်သက်2200ဆန်းတဲ့အားကစားကွင်းကြီးထဲမှာမဲဆွဲပွဲလုပ်မှာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရဖို့စုစုပေါင်းပြည်နယ်90မှာရှိတဲ့သမ္မတနဲ့ဒုသမ္မတရွေးချယ်ပိုင်ခွင့်ရှိသူကိုယ်စားလှယ်တွေရဲ့မဲအနည်းဆုံး280ရရှိဖို့လိုအပ်ပါတယ်။သမ္မတရွေးချယ်ခွင့်ရှိသူကိုယ်စားလှယ်မဲ16မဲရှိတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ဟာရွေးကောက်ပွဲအနိုင်ရဖို့အရေးပါတဲ့ပြည်နယ်9ခုထဲကတစ်ခုဖြစ်ပါတယ်။တောက်ချာနေတုန်းကလည်းဒီအနိုင်ရဖို့အရေးကြီးတဲ့ Wisconsin ပြည်နယ်ကိုသမ္မတလောင်း2ယောက်လုံးတွားရောက်ပြီးတော့မဲဆွဲခဲ့ကြပါတယ်။ရွေးကောက်ပွဲကျင်းပဖို့က3ရက်ပဲလိုတော့ပေမဲ့ပြည်နယ်တော်တော်များများမှကြိုတင်မဲတွေပေးနေကြတာမှမြောက်ကယ်ရိုလိုင်းနားပြည်နယ်မှာဆိုရင်လူကိုယ်တိုင်ကြိုတင်မဲတွေကိုဒီကနေ့စနေနေ့အထိပေးနိုင်ပါတယ်။ဒီပြည်နယ်မှာလောလောဆယ်အထိလူကိုယ်တိုင်ကြိုတင်မဲလာရောက်ပေးပြီးသူဟာ2020ရွေးကောက်ပွဲတုန်းကကြိုတင်မဲထည့်ခဲ့သူအရေအတွက်ထက်ကိုကျော်လွန်သွားပြီလို့ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်ရှင်။
လဗ်ဒန်အခြေစိုက်ဟက်စ်ဘိုလာရဲ့တံပြန်တိုက်ခိုက်မှုကြောင့်အစ္စရေးဆယ်ယောက်ကျော်ဒဏ်ရာရခဲ့ပါတယ်။အစ္စရေးနိုင်ငံအလဲပိုင်းမြို့တီရာအပေါ်ဒီနေ့စနေနေ့မနက်အစောပိုင်းကလဗ်ဒန်ကနေဒရဇက်တိုက်ခိုက်မှုတွင်အခုလို17ယောက်ထိခိုက်ဒဏ်ရာရခဲ့တာပါ။မြို့ထဲကအဆောက်အဦတစ်ခုကိုတိုက်ရိုက်ထိမှန်လို့လွင့်ဆင်လာတဲ့အချွန်တွေမှန်ကွဲစတဲ့ကြောင်းအခုလို့ထိခိုက်ဒဏ်ရာရခဲ့တာလို့အရေးပေါ်ဌာနကပြောထားပါတယ်။လဗ်ဒန်ဘက်ကပြစ်လွှတ်လိုက်တဲ့ဒုံးကျည်တော်မြမကိုအစ္စရေးလေကြောင်းရန်ကာကွယ်ရေးကကြားဖြတ်ဖြက်စီးခဲ့ပေမဲ့တချို့ကတော့လူနေသိပ်မထူတဲ့နေရာတွေကိုကြာရောက်ခဲ့တာပါ။ Telavit မြို့မှာရှိတဲ့ Israel တပ်အမှတ်8200အခြေစိုက်စခန်းကိုမစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်ခဲ့တယ်လို့ Israel လေပိုင်းကလေတပ်စခန်းကိုဖောက်ခွဲဒုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့ Iran ကြောထောက်နောက်ခံပေးထားတဲ့ Hezbollah အဖွဲ့ကပြောခဲ့ပါတယ်။ဒီပေါ် Israel ဘက်ကတော့အတည်ပြုတာမရှိခဲ့ပါဘူးခင်ဗျာ
။ Spain နိုင်ငံမှာတော့လူပေါင်း2100ထက်မဒီတိခါမှာ210ထက်မနည်းတည်ဆုံးခဲ့တဲ့ဒီအကြီးအကျယ်ရေကြီးမှုကြီးကိုကူညီကယ်ဆယ်ဖို့အတွက်ဒီတပ်ဖွဲ့ဝင်1000ကျော်ကို Valencia ဒေသကိုဆေးလွှတ်မယ်လို့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ
် Sabemos que la ayuda está tardando en llegar a muchos puntos que aún hay casas y garajes bloqueados
ဥရောပမှာရာစုနှစ်အတွင်းဒုတိယတည်ဆုံးမှုအများဆုံးရေကြီးမှုကြီးဖြစ်ပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်တပ်ဖွဲ့ဝင်တွေကိုဆေးလွှတ်မယ်လို့ဝန်ကြီးချုပ် Pedro Sanchez ကဒီကနေ့ရုပ်မြင်သံကြားပေါ်မှာမိန့်ခွန်းပြောစဉ်ကြေညာသွားခဲ့တာပါတက်ခတ်ဝင်9000ထက်မနည်းဆေးလွှတ်ပေးဖို့အတွက် Valencia ဒေသခေါင်းဆောင်တွေရဲ့တောင်းဆိုချက်ကိုအစိုးရကလက်ခံခဲ့တဲ့အပြင်ရဲနဲ့အရသာလုံခြုံရေးတပ်ဖွဲ့ဝင်9000ကိုနောက်ထပ်ဆေးလွှတ်မယ်လို့သူက သူ့ကိုအတိပေးခဲ့တဲ့အကြောင်းဝန်ကြီးချုပ်ကမေခွန်းထဲမှာပြောသွားတာပါ။နေရာတော်တော်များများကိုအကူအညီတွေရဖို့ကြံ့ကြံနေတာသူတိကျောင်းလဲဝန်ကြီးချုပ်ကပြောကြားခဲ့ပါရယ်။ရေကြီးမဲ့အကြောင်းကြိုတင်တည်ပေးပေမဲ့လုံလောက်မှုမရှိဘူးလို့ဝေဖန်ခံရသလိုမုံတိုင်းထံခံထားရသူတချို့ကလည်းအကူအညီကယ်ဆယ်ရေးတွေနှေးလွတ်တယ်လို့ဝေဖန်နေကြချိန်မှာအခုလိုတပ်ဖွဲ့ဝင်အများအများကိုဆေးလွတ်မှာဖြစ်ပါရယ်ရှင်။
ထိုင်းနိုင်ငံသား၏ဝင်ကြီးနှင့်အိန္ဒိယနိုင်ငံသား၏ဝင်ကြီးတို့အိန္ဒိယနိုင်ငံမြို့တော်မှာဒီနေ့စနေနေ့မှာတွေ့ဆုံဆွေးနွေးကြပါတယ်။ထိုင်းနိုင်ငံသား၏ဝင်ကြီးမရစ်ဆန်ဂီယာဖောင်နဲ့နှစ်နိုင်ငံကြားအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေဒေတာတွင်းဖွံ့ဖြိုးတိုးတက်ရေးကိစ္စတွေနယူးဒေလီမြို့တော်မှာဆွေးနွေးကြတယ်လို့အိန္ဒိယနိုင်ငံသား၏ဝင်ကြီးစူဘရာမေယံဂျိုင်ရှန်ကာက X လူမှုကွန်ရက်မှာပြောကြားခဲ့ပါတယ်။ဒီနေ့နယူးဒေလီမြို့တော်မှာကျင်းပတဲ့တော်ဝင်ကထိန်ပွဲအခမ်းအနားကိုထိုင်းနိုင်ငံသား၏ဝင်ကြီးလာရောက်တာဟာနှစ်နိုင်ငံကြားယဉ်ကျေးမှုဆိုင်ရာသမိုင်းဝင်ဆက်ဆံရေးကိုမိမောင်းထိုးပြလာတယ်ဖြစ်တယ်လို့အိန္ဒိယနိုင်ငံသား၏ဝင်ကြီးကပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံသား၏ဝင်ကြီးမရစ်ဟာဇူလိုင်လတုန်းကလည်းဘင်းစတက်စီဝေးတပ်ဖွဲ့နယူးဒေလီကိုရောက်ခဲ့ပြီးအဲ့ဒီတုန်းကအိန္ဒိယနိုင်ငံသား၏ဝင်ကြီးနဲ့အတူမြန်မာနိုင်ငံသား၏ဝင်ကြီးတို့နဲ့သုံးဖွဲ့ဆိုင်အလွတ်တဘောဆွေးနွေးခဲ့ပါတယ်ခင်ဗျာ FIO American တန်ရဲ့နိုဝင်ဘာလ2ရက်စနေညသတင်းတွေကိုမဆုမြမွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာသတင်းပေးပို့ချက်ပါ American သမ္မတရွေးကောက်ပွဲတဲမှာစစ်ပြန်စစ်မှုထမ်းအခမ်းအနားကိုပြောထားပါတယ် American စစ်တပ်မှာအမှုထမ်းခဲ့သူစစ်ပြန်600ခန့်လောက်သာရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေပါပြည်သူ့ဒေသနာစစ်တမ်းအရစစ်မှုထမ်း100မှာ60လောက်က Democrat သမ္မတလောက် Kamala Harris ထက်Kamala Harris တဲ့ Republican သမ္မတလောင်း Donald Trump ကိုထောက်ခံကြတယ်လို့သိရပါတယ်။ VOA သတင်းတော့ Kala Beth ပို့ထားတဲ့သတင်းကိုကိုအောင်ပြောပြပေးပါဦးခင်ဗျာ
။ VNN စစ်ပြန် Patrick Rees ကစစ်မြေပြင်မှာသူတို့ဘယ်လိုတိုက်ခိုက်ခဲ့ကြရလဲဆိုတာကိုပြောပြနေတာပါ။ရွေးကောက်ပွဲမှာဘယ်သူကိုမဲထည့်မလဲဆိုတာကတော့ရှင်းပြီးသားပါ
။ For me there's really only one.
ကျွန်တော်တို့အတွက်ရွေးချယ်စရာတစ်ခုတည်းသာရှိပါတယ်။ Donald Trump မှာဒီဘူရအားဖြင့်ဒီမိုကရက်တီရဲ့မူဝါဒတွေကိုကျွန်တော်တို့လက်မခံနိုင်ပါဘူ
းအမေရိကမှာအလုတ်ကိုင်ခွင်လန်းတွေပေါ်လာအောင်နဲ့အမေရိကန်ရဲ့ကြွေးမီပြဿနာကိုဒေါ်နယ်ထရမ့်ကသာဖြေရှင်းနိုင်လိမ့်မယ်လို့လည်းသူကယူဆနေတာပ
ါ It's impacting our credit
တိုင်းပြည်ရဲ့ဘဏ္ဍာရေးဆိုင်ရာယုံကြည်ခံရမှုစိတ်ကိုထိခိုက်ပါလေအကျွေးတွေထပ်ပြီးဒေါ်လာနေတာကြောင့်ကဘာကြီးတွေလည်းကျွန်တော်တို့ဖေးမှကြည့်ရှုဖို့မလွယ်တော့ပါဘူး
Trump ပြောပုံဆိုပုံကိုတော့ Sergeant Rees ကမကြိုက်ပါဘူး
We are the greatest economy in the history of our country
ဒါပေမဲ့လည်းတရားမဝင်ဝေရောက်သူတွေကိုကြိုက်တွေ့ပုံနဲ့သတင်းသားဖျက်ချခွင့်တားဆီးပိတ်ပင်တဲ့မူဝါဒတွေကိုတော့သူကကြိုက်ပါတယ်သူ့ရဲ့ဇယိုက်နဲ့သူ့ရဲ့မူဝါဒမသက်ဆိုင်ဘူးလို့လည်းဆိုပါတယ် Joe Plansla ဟာ Afghanistan နဲ့ Iraq စစ်ပြန်မှာ
And we are recommending on this issue right here you vote yes and it's for
Trump ရဲ့အကြံပေးအဖြစ်အမှုထမ်းခဲ့သူအစ်င့်မြင့်အရာရှိကြီးတွေက Trump ပေါ်ဝေဖန်ခဲ့တာကိုကြားခဲ့ပြီးတဲ့နောက်သူဟာခုအခါ Kamala Harris အတွက်မဲဆွယ်စည်းရုံးပေးနေပါတယ် Trump ရဲ့ပထမဆုံးကာကွယ်ရေးဝန်ကြီး Jim Mattis ဟာ2020တုန်းက Trump မှာခေါင်းဆောင်မှုအရေးအသွေးရှိသူမဟုတ်ဘူးဆိုပြီးဝေဖန်ခဲ့ပါတယ်သူ့ဘဝတစ်လျှောက်ပထမဆုံးအနေနဲ့ American တွေညီညွတ်လာအောင်မစုစည်းနိုင်သူသမ္မတဟာ Trump လို့လဲ Mattis ကပြောပါတယ် Trump မရှိဘဲနဲ့လဲ American တွေညီညွတ်နိုင်ကြောင်းသူကပြောပါတယ်2009ကာလတွေမှာမက်ဒစ်စာပလန်စလာရဲ့စစ်စင်ရေးဆိုင်ရာအထက်အရာရှိဗိုလ်ချုပ်ကြီးလည်းဖြစ်ခဲ့ဘူးပါတယ်
။ Learned a lot from him. A lot of respect for him.
သူစီကအများကြီးတင်ယူခဲ့ရပြီးတော့အင်မတန်လေးစားစရာကောင်းကြောင်းပလန်စလာကပြောတော့တာပါ။အောက်တိုဘာလရုံးကဒေါ်နယ်ထရမ့်ကိုဖက်စစ်လို့ပြောခဲ့တဲ့ထရမ့်ရဲ့အင်မီရော်ဆိုင်ရာဝန်ထမ်းရေးအကြီးအကဲဟာဂျွန်ကယ်လီလက်အောက်မှာလည်းပလန်စလာဟာတာဝန်ထမ်းဆောင်ခဲ့ဘူးပါတယ်။ထရမ့်ရဲ့သမိုင်းကြောင်းနဲ့ပတ်သက်လို့
He doesn't
do that. သူကစစ်မှုထမ်းခဲ့သူလည်းမဟုတ်ပါဘူး။ကြာဆုံးစစ်တီတွေရဲ့ဂူဘိမှန်တွေရှေ့ရက်ပြီးတော့အထဲမှာဘာတွေပါလဲဆိုတာမျိုးပါ။သူ့ပါဇက်ကနေလည်းအသုံးမချသူတွေအရှုံးသမားတွေဆိုပြီးတော့လည်းပြောပါတယ
်။အမျိုးသားလုံခြုံရေးကိုဦးစားပေးသူတယောက်အနေနဲ့ဆိုရင် Trump ထဲ Harris ကသာ Ukraine နဲ့အတူရက်တီမှာဖြစ်တယ်လို့လည်းသူကရှုမြင်တာပါ
။ He would sell
အခွင့်အရေးယူလို့ရမှာမျိုးကိုသာတွေး Ukraine ကိုလည်းလှည့်ကြည့်တော့မယ်သူမျိုးမဟုတ်ပါဘူး။ Putin နဲ့လည်းနှစ်ခုတစ်စိတ်ပါ။အဲ့ဒီသူအကြောင်းသူကအမှုနဲ့ပြောလို့ရှိပါတယ်။တကယ်တော့ရက်ဆက်တဲ့လူသက်ကောင်အာနာရှင်တယောက်ပါ
။တမရာလောင်းနှစ်ယောက်မဲသိမ့်မကွာတာကြောင့်စစ်ပြန်တွေမဲပေးကြဖို့လည်းတိုက်တွန်းနေကြပါတယ်။ Vet the Vote အဖွဲ့ဟာနိုင်ငံတော်ဝန်ကမဲယုံတွေမှာစေတနာဝန်ထမ်းဝင်လှုပ်အားပေးဖို့စစ်ပြန်တွေနဲ့သူတို့ရဲ့မိသားစုဝင်36,000ကျော်စုဆောင်းထားပါတယ်။
I think America has this idea
တပ်ဖွဲ့ဝင်တွေစစ်မှုရန်ဟောင်းတွေအပေါ်မှာထင်မြင်သုံးသပ်ချက်တချို့ရှိပေမဲ့အများစုကတော့ကိုယ်ကျိုက်နှစ်သက်တဲ့သူတွေပဲနှဲပေးတဲ့သူတွေပါ
ပ ါတီဆွဲကင်းတဲ့မဲဆန္ဒရှင်တဦးဟာပက်ထရစ်ရီးစ်နဲ့လည်းတလန်းနဲ့နေသူပါ။အီရတ်နဲ့အာဖဂန်စစ်ပြန်ထရာဗစ်ရီးစ်ဟာကမ်လာဟဲရစ်အတွက်ကြိုတင်မဲထည့်ပြီးပါပြီ
။ I don't know that I'm happy with my choice.
ကိုရွေးချယ်မှုကိုအားရချင်သလားဆိုတာကတော့မသိကြပါဘူး။ဒါပေမဲ့ဘယ်သမရာလောင်းရဲ့မူဝါဒကနိုင်ငံအတွက်ထိခိုက်နိုင်မှုအနည်းဆုံးဖြစ်မလဲဆိုတာကိုပဲကြည့်တာပါ
။သမင်းဝိုင်းမှာတော့နိုင်ငံရေးအကြောင်းမပြောကြဘူးလို့လည်းဆိုပါရယ်။
As a family we've decided
to use some dura jaw mi thasu win ni cha tha shi de pita dia ko lo a pye ma khan ma u bawa ma chain di tu dong lo ma
la me no ma nga ye internet ma american tamara yue kaw pwe chin pa ma ba khya
american tamara yue kaw pwe de sit pyan sit mu than khan kana ko aw pya pya kida ba aku lo a pat sin kana ri sat dai ba a yin song do than season ba sit tha sit taw khan ma so de na ga tai da dukkha ko pyo tha ba de ဝေးလံတဲ့နာဂတောင်တန်းဒေသတွေမှာအတင်းအကျပ်စစ်သားစုဆောင်ခံရမှာဆိုရင်လို့တင်းရှောင်နေကြသူတွေရဲ့အခက်အခဲကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
။တို့လာခဲ့လား။ငါအစင်းထားရမယ်ပါညာ။ငါစင်းမထားလို့ရှိရင်တော့မင်းတို့မင်းသားစုတွေပါညာဒုက္ခရောက်မယ်တော့ပါ။ဘာဖြစ်တယ်ညာလဲ။မြောင်မြောပဲတို့ချင်းချောက်တာတော့
ကိုကတော့အားနဲ့လေသွားမိပါလေးကိုမကူနိုင်ငွေကျေးပိုင်းဆိုင်ရာအဆအတော့လည်းပဲမကူသေးနိုင်ကြတော့ထက်သေးနေတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကစစ်ကောင်စီရဲ့စစ်သားစုဆောင်းတာကိုရှောင်နိုင်မှုအတွက်လူငယ်အများပြားဟာမြန်မာနိုင်ငံကနေထွက်ပြေးခဲ့ကြရပါတယ်ဒါပေမဲ့နာဂဒေတာကလူငယ်တွေအတွက်ကတော့လူမျိုးဖို့ရွေးချယ်စရာနီးလန်းအနေငယ်ပဲရှိပြီးကူညီထောက်ပံ့မှုကလည်းမရကြပါဘူးဒါအပြင်တိုင်းပြည်ရဲ့အစိုးရဆုံးဒေသမှာကြံနေခဲ့ရတဲ့မိဘတွေကရောဘာတွေဖြစ်နေကြပါသလဲမင်္ဂလာပါရှင်မြန်မာနိုင်ငံကျောင်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းနှုံချုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ကိုကဲကြီးကနာဂကိုပိုင်ဥချုပ်ခွင့်ရဒေတာလဟဲနဲ့ခန်းဒီမြို့နယ်ဆက်ကဝေးလံခေါင်းတည်တဲ့ရွာငယ်လေးတွေရောက်ကပါ။ရွာမှာလူဦးရေ150လောက်ရှိပြီးအများစုကတော့တောင်ယာဆိုင်ပြိုးပြီးအတန်မွေးကြပါတယ်။၂၁နှစ်အရွယ်ကိုကဲကြီးကသူ့မိဘတွေကိုတောင်ယာလုပ်ငန်းဝင်မှာကူညီခဲ့တယ်လို့ဆိုင်ကယ်ကယ်ရီသမားအဖြစ်လုပ်ကင်ပြီးတော့လဲထောက်ပံ့ခဲ့ပါတယ်။သူတို့ရွာကနေအနီးဆုံးမြို့ကိုဆိုင်ကယ်နဲ့၄နာရီလောက်သွားရပြီးဆိုင်ကယ်နဲ့မသွားရင်တော့လမ်းလျှောက်ရုံအပြင်တခြားမရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ February လမှာတော့အာနာသိန်းစစ်တပ်ကပြည်သူစစ်မှုထမ်းဥပဒေကိုပြဋ္ဌာန်းလိုက်ပြီးနောက်မှာကြေးရွာဥချုပ်ရေးအဖွဲ့ဝင်တွေသူ့အိမ်ကိုရောက်လာခဲ့ပါတယ်
။သူတို့လာခဲ့တာအစင်းထားရမယ်ပါညာ။လည်းစမမထားလို့ရှိရင်တော့ကျွန်တော်မင်းသားစုတွေပါညာဒုက္ခရောက်မယ်တော့ပါဘာဖြစ်တယ်ညာလည်းမြောင်မြောပဲသူတို့ချင်းချောက်တာတော့အဲလိုလားပြောတော့ကျွန်တော်လည်းအဆောင်အတော့မတော်လို့နေလိုက်တာဒါပေမဲ့ခဏခဏလာတယ်အနောက်ကြတော့အဲရက်အတိကျပေးတော့လေအဲရက်မလာလို့ရှိရင်တော့သူတို့ကိုယ်တိုင်လာဖမ်းတယ်ပါညာလေးနဲ့ကျွန်တော်လည်းအားအစင်တော့ကြောက်လို့အားနဲ့တခါလေးထွက်ပြေးခဲ့တယ
်ကိုကဲကြီးကအိန္ဒိယနယ်စပ်ကိုထွက်ပြေးခဲ့ပါတယ်အဲ့ဒီကိုရောက်ဖို့အတွက်သူ၃ရက်ကြာအောင်လမ်းလျှောက်ခဲ့ရတာပါနောက်ဆုံးတော့မြန်မာပြည်ကထွက်ပြေးလာတဲ့လူ180လောက်ရှိတဲ့ဒေါ်ရဲကစခန်းတစ်ခုကိုရောက်သွားခဲ့ပါတယ်သူတို့အားလုံးဟာစစ်အာဏာသိမ်းပြီးနောက်ပိုင်းဒါမှမဟုတ်စစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာထွက်ပြေးလာကြသူတွေပါသူတို့ဟာအိန္ဒိယနိုင်ငံထဲမှာတရားဝင်အလုပ်လုပ်ခွင့်တော့မရှိပေမဲ့စိုက်ပျိုးရေးနဲ့စောက်လုပ်ရေးလုပ်ငန်းတွေမှာနေသားအလုပ်တချို့ရတတ်ကြပါတယ်ဒါပေမဲ့အနည်းဆုံးမျိုးကိုရောက်အောင်လဲတရက်ကြာအောင်လမ်းလျှောက်ရပါတယ်သူတို့ပြင်ပအကူအညီလည်းမရပါဘူး။အများစုကအသက်ရှင်ရက်တည်အတွက်ရုန်းကန်နေရတယ်လို့ကိုကဲကြီးကပြောပါတယ
်။အဲဒါကတည်းကတော့မချက်ဘူးအမှသမင်းလည်းချက်သမင်းသမင်းလည်းနဲ့အာရေရဲ့ရေတမစားရဲ့ချမတဲ့ဒီတတ်တယ်ပါ။အဲလာတော့တော့ကြတယ်စားကြတယ်ပဲ။ဘုံလုံးဖြစ်တယ်လို့ပေါ့။တီးရရဒီဖက်မှာအခုချိန်ကျတော့မပိုသေးဘူးသူတို့ပိုးတဲ့ချိန်ကျရင်တော့ရှိတယ်ပေါ့
36နှစ်အရွယ်ကိုကြည်ရဲ့အခြေအနေကလည်းထူးမခြားနာပါပဲ။သူကကလေးလေးယောက်ကိုကျွေးမွေးဖို့ပါစူးစမ်းရုံးကန်နေရတာပါ။အရင်ကကြည်ရောအုပ်ချုပ်ရေးမှုတယောက်ဖြစ်ခဲ့ပေမဲ့အာနာသိမ့်ပြီးနောက်ပိုင်းမှာတော့သူနှုတ်ထွက်ခဲ့ပါတယ်။ပြီးတော့ကျောင်းဆရာမတယောက်ဖြစ်တဲ့သူ့မျိုးသမီးကလည်း အာဏာပြည်ဆိုင်ရေးပြည်သူ့လှုပ်ရှားမှုစီရီယံမှာပါဝင်ခဲ့ပါတယ်။စစ်မှုထမ်းဥပဒေထုတ်ပြန်ချိန်မှာအသက်18နှစ်ကနေ35နှစ်အတွင်းယောက်ျားလေးတွေသာအကျုံးဝင်လာကြောင်းကိုကြီးကလုံခြုံနေခဲ့ပါသေးတယ်။ဒါပေမဲ့လာပိုင်းလောက်အကြာမှာတော့စစ်ကောင်စီကပြည်သူ့လုံခြုံရေးအဖွဲ့လို့သူတို့ခေါ်တဲ့အဖွဲ့အတွက်ဥပဒေပါအသက်သတ်မှတ်ချက်ထက်ကျော်လွန်သူတွေကိုပါရှာဖွေလာခဲ့ပါတယ်။သူစင့်ကော်ခံခဲ့ရပါတယ်။အဲဒါကြောင့်သူနဲ့သူ့မိသားစုဟာနေဆက်ကိုဖျက်ကျော်ပြီးထွက်ပြေးခဲ့ကြပါတယ
်။ဆောင်းနေရေးပိုင်းမှာတော့ဒီကျွန်တော်ကတော့အရန်ကိုဖိတ်ခဲ့တဲ့ကျွန်တော်ကတခါတလေလောက်အရာတဲ့နေ့ကိုလောက်ရသွားတယ်။အဲ့ဒီဟာလေးနဲ့ဆန်တခော့ရင်ဆန်တခော့ပေါ့။ဟောဒါလေးကိုကျွန်တော်ချေချေတာတာနဲ့အနခေါရိုင်းနခေါပေါ့အဲဒီလိုပေါ့ညနေတခေါမနေ့တခေါအဲဒီလိုမျိုးပေါ့ချေတာတိကျမဟုတ်ဘူးလေတို့ရတယ်အပြင်ကြီးကျွန်တော်ကနေချားမရှိဘူးဆိုလို့ရှိရင်ဒီလိုပဲဟိုတွေ့ကြလဲလဲကျွန်တော်ကောက်စားပြီးမှဒီလိုပဲနေတာဗျာဟုတ်ကဲ့
ကိုကြီးနဲ့သူ့မိသားစုအခြေအနေကဆိုးပါတယ်ဒါပေမဲ့သူ့မိဘတွေအတွက်သူပိုဆိုးရင်နေပါတယ်အသက်80ဝန်းကျင်အရွယ်ရှိပြီးအိုမင်းနေပြီမဲ့လဲသူ့မိဘတွေကတောင်ယာလုပ်နေရတော့မှသူတို့ရဲ့တခြားသားသမီး၃ယောက်ကလည်းရွာမှာမရှိကြတော့ပါဘူး။ကိုကြီးကသူတို့ကိုပြုစုစောင့်ရှောက်မဲ့တူဦးလေးတော်သူဖြစ်ခဲ့တာပါ
။ရှင်မုန်းဥတွေကိုဖောက်လိုက်တဲ့အခါကျတော့ကျွန်တော်ကဟောရွာမှာကလည်းမိဘစီမားလည်းပြုစုပေးနိုင်။ကိုကလည်းသူတို့ထုတ်လာတဲ့ရှင်မုန်းအဆင်းထဲမှာပါနေတဲ့အခါကျတော့ကျွန်တော်တို့ကအဲ့မှာရွာမှာနေတော့ကလည်းစင်မူချမ်းရမှာကြောက်တဲ့ကကြဖြစ်ပေးဆောင်နေတဲ့လူတွေအများကြီးရှိပါတယ်ခင်ဗျအဲဆိုတော့မိဘတွေကလည်းမိဘတွေကိုလည်းပဲကျွန်တော်ကတောင်းမချီးပေးနိုင်ဘူးကျွန်တော်ဒီဖြစ်ပေးဆောင်နေတဲ့လူတွေကလည်းပဲကိုယ့်အကိုတော်မှာလည်းအစားအစာတွေကလည်းပါမဖာဖားနိုင်ဘူးပေါ့နော်ကိုကလုံအားနဲ့လည်းမိဘတွေကိုမကူနိုင်ငွေကြေးပိုင်းဆိုင်ရာအစားအသောက်လည်းပဲမကူပေးနိုင်ဆိုတော့ထွက်ခဲနေတယ်
နာဂဒေတာကိုပြန်ကြည့်ရအောင်ပါ။ဥဝန်နဲ့တော်ချွဲကကြံရိတ်ခဲ့တဲ့မိဘတွေထဲမှာပါပါတယ်။ရွယ်ရောက်နေပြီးသူတို့ကိုကူညီနေတဲ့သားနှစ်ယောက်ကလည်းစစ်မှုရန်ဥတွေကြောင့်အိန္ဒိယကိုထွက်ပြေးသွားခဲ့ကြရပါတယ်။ဥဝန်နဲ့တော်ချွဲဟာအလုတ်ကန်ရှိပြီးဒေတာအခြေအနေရအစဉ်ပြေတဲ့အနေအထားမှာရှိပါတယ်။ဒါပေမဲ့လည်းသူတို့သားနှစ်ယောက်ထွက်ပြေးတာကိုပံ့ပိုးဖို့အတွက်ကြံ့ငွေ2,000,000ကျွဲလောက်ဆွေမျိုးတွေစီကချီးခဲ့ရပါတယ်။6လကြာပါပြီ။အဲ့ဒီအကျွေးတွေကိုသူတို့တစ်ချက်တောင်ပြန်မဆက်နိုင်သေးပါဘူး။သူတို့အိမ်မှာအလုံမလုံနိုင်သေးတဲ့ကလေးငယ်၃ယောက်လည်းကြံနေသေးပြီးတမီးတစ်ယောက်ကလည်းရန်ကုန်မှာကြောင်းတက်နေတာပါဥဝန်ကတော့သူ့သားတွေကိုလွမ်းနေတယ်လို့ဆိုလဲဆိုရင်နေပါတယ်သူကပြည်သူတွေမဖြစ်မနေစစ်မှုထမ်းရမယ်ဆိုတာကိုလက်မခံပါဘူ
းမရှိတာတော့ဟိုကုန်းအဝေးကြာဘာလို့ဆိုတော့စစ်မှုထမ်းဖို့မဖြစ်မနေထမ်းရမယ်ဆိုတော့လူကအချင်းတဲ့လူလက်ရှိတယ်လို့မထမ်းချင်တဲ့စိတ်ကဝင်စားတဲ့စိတ်မပါတဲ့လူရှိတယ်ဆိုတော့အဲ့တော့အကြီးအသမပုံစံနိကန္တတဲ့ပြည်ပြည်တလို့ခိုင်းရမယ်ဆိုတဲ့ပုံစံအရောဥပဒေရောနာမဖြစ်ချင်ဘူးလို့တော့စဉ်းပြောတော့မတိုက်ဘူးပေါ့
ညီမနိုင်ငံအနှံ့ကလူငယ်ထောင်ပေါင်းများစွာဟာစစ်သားစုဆောင်းတာကိုရှောင်နိုင်မှုအတွက်ထွက်ပြေးခဲ့ကြရပါတယ်အဲ့ဒီအခြေအနေကသူတို့နဲ့သူတို့ရဲ့မိသားစုတွေကိုဘဝပြတ်စေခဲ့ပါတယ်ဒါပေမဲ့နာဂလူမျိုးတွေအတွက်တော့အဲ့ဒါထက်ပိုပြီးစိုးရင်ဝယ်ကောင်းတဲ့အခြေအနေပါ။နာဂဒေတာဟာတိုင်းပြည်ရဲ့အစင်းရဲဆုံးနဲ့ဖွံ့ဖြိုးမှုအနောက်ကျဆုံးဒေတာပါ။လမ်းမဆက်သွေးကြီးခက်ခဲပါတယ်။နှစ်စဉ်နှစ်တိုင်းမိုးရွာသည်ဆိုရင်မြေပြိုတဲ့အတွက်လမ်းတွေပြတ်တောက်ပြီးကုန်စည်နှုန်းကလည်းအဆမတန်မြင့်တက်တတ်ပါတယ်။လုပ်ကိုင်ခွင်လန်းလည်းနည်းပါတယ်။အဲဒီကစင်းရဲချို့တဲ့တဲ့မိသားစုတွေအတွက်အလုပ်လုပ်နိုင်တဲ့ရွယ်ကောင်းသားသမီးတွေကိုဆုံးရှုံးရတာဟာရင်းနှစ်သူဝါကူထိုးတယ်လို့ပါပဲ။ဥနုံကတော့အာနာမသိငင်ကဒေတာရင်းကအကူကြီးလိုအပ်သူတွေကိုတက်တက်ကြွကြွအကူကြီးပေးခဲ့တဲ့နာဂနိုင်ငံရေးသမားတယောက်ပါအခုတော့နာဂလူငယ်တွေကိုစစ်သားစုဆောင်းတာကနေရှောင်လွှဲနိုင်ဖို့သူမကူညီနိုင်ဖြစ်နေပါတယ်ဒါပြင်စစ်ကောင်စီရဲ့ရက်ဖက်ဖွဲ့စည်းတွေကိုနှိတ်ကုတ်ဖြိုခွဲမှုတွေကြောင့်ရုံးကန်နေရတဲ့မိသားစုတွေကကုရကယ်ရမဲ့ဖြစ်နေကြပါတယ်ဒေတာကန်တွေဟာဘလို့အကူကြီးမှမရကြပါဘူ
းစစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်မှာဒီလူငယ်လူရည်တွေပေါ့နော်ရက်ရွာမှာငကူကလို့လွတ်လပ်နေလို့မရဘူးတောထဲတောင်ထဲမှာပုန်းရှူပြီးတော့တောင်ယာတွေထဲမှာပေါ့နော်ပုန်းရှူပြီးနေရတဲ့အနေအထားတွေကျွန်တော်တို့ကြားသိနေရတယ်သူတို့ကဒီအရင်ကတော့အခက်ခဲရှိပြီဆိုရင်မော်ထဲမှာရှူမော်ကြောက်မော်တွေတွားပြီးတော့ခူလုံကြတယ်အလုပ်လုပ်သွားကြတယ်ပေါ့နော်အခုကျတော့လည်းအဲဒီရှူမော်ကြောက်မော်မှာလည်းဒီလက်နက်ကန်ဖွဲ့စည်းတွေရောတော်လိုင်းရန်စုတွေရောဒီစူဆောင်ရေးတွေ
အဲ့လောက်ကြရတဲ့အခါမှာတိတ်ပြီးတော့မသွားရဲကြတော့ဘောနော်ဒါကြောင့်ကိုကဲကြီးလို့ပြည်သူတွေဟာအိန္ဒိယနယ်စပ်ကိုဖျက်ပြီးထွက်ပြေးရုံကလွဲလို့သွားစရာမြင်မရှိပါဘူးသူကသူ့မိဘတွေအတွက်တော်တော်လေးစိုးရိမ်တော့ကြောင်နေရပါတယ်သူတို့ဟာအသက်60 ငါးနှစ်ဝန်းကျင်အရွယ်တွေပါသူတို့အိမ်ကနေတောင်းရကိုတနာရီခွဲလောက်လမ်းလျှောက်သွားရပါတယ်သူတို့စိုက်ပျိုးထားတဲ့ကောက်ပဲတိနေနေလေအခုထိမရှင်းမဲ့သေ ကိုကဲကြီးကတူဦးရီတော်သားပါသူမိဘတွေကိုဆိုရင်စရာကောင်းတဲ့အခြေအနေဆိုကြီးထဲမှာထားပြီးသူထွက်လာခဲ့ရတာပါဒါပေမဲ့စစ်သားစုဆောင်ကြီးပါသွားရင်လည်းမိဘတွေကိုထောက်ပံ့နိုင်မှာမဟုတ်ပါဘူးသူမိဘတွေရဲ့ကျမ်းမာရေးအတွက်သူဆိုရင်နေပါတယ်ဒါပေမဲ့လောလောဆယ်တော့အိမ်တန်နိုင်မဲ့အချိန်ကိုမျှော်နေရုံပဲသူတက်နိုင်ပါတယ်
နာကမှာတော့ပုံမိပါတယ်နဲ့ဆုံဆုံလည်းနဲ့ဘတ်တိုင်းထက်တူစားသူသွားလာအဲ့လိုဝင်နေချင်တာပေါ့ဒီနိုင်ငံရဲ့မိမြပြီးချင်ချင်တာပေါ့ကျွန်တော်ဖြစ်ချင်တာတော့ဒီမိပါဒီအားနဲ့ကျွန်တော်မတွေ့ရကြပြီဆိုတော့မိပါဒီနဲ့လည်းတွေ့ချင်တယ်ပြီးတော့မိပါဒီနဲ့လည်းသူထင်မြင်လက်ဆောင်ပညာစားချင်တာတို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
နာဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးအတန်ဖော့ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။စစ်သားစစ်ဆောင်ခံမှာဆိုတဲ့နာဂဒုက္ခ
ဒီရမုံငွေရာခိုင်နှုန်းဘလောက်အောက်ခြေရောက်နေပါလဲဒီရမုံငွေစီစင်းပုံကိုနားလည်နိုင်ဖို့ ပြီးတော့လာကတွေအများကြီးလည်းယူနေကြတယ်အစရှိတဲ့ဆွဆွဲချက်တွေကိုအကြောင်းတိုက်ဆိုင်လာတဲ့ခါတိုင်းမှာကျွန်တော်တို့ကြားကြပါတယ်ဒီပြောဆိုချက်တွေကတကယ်ဖြစ်ကိုတရားနေပါတော့လားဒီပအန်ဂျိုဖွဲ့စည်းရေးစီရမုံဝေးစီစဉ်ခဲ့ပုံနဲ့အဲ့ဒီရမုံဝေးစီမံခန့်ခွဲပုံကြောင့်ပြပြချင်ပါတယ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Ecodef
အဖွဲ့ကိုထူထောင်သူနဲ့ဦးဆောင်သူဖြစ်ပြီးအခုလောလောဆယ်အမေရိကန်နိုင်ငံကျောဆွာရှင်တက်ကူမှာအဲ့သူတွေဒီဖြစ်ရောက်ရှိနေသူဦးဝင်းမျိုးသူဖြစ်ပါတယ်မင်္ဂလာပါဦးဝင်းမျိုးတွေဟုတ်ကဲ့ပါမင်္ဂလာပါဆရာပထမဆုံးပေါ့နော်ပထမကမ္ဘာဆေးဖြစ်ပြီးတဲ့ချိန်မှာဒါဆေးဝိဒုက္ခတွေရှိလာတဲ့ခါကျတော့သူတို့လူမျိုးဖွဲ့စည်းလို့ထူးထူးမြင်မြင်တာနာရေးနဲ့ဆက်ဆက်နေတဲ့ ပုဂ္ဂိုလ်တွေတော့တုတ်နိုင်တပိုင်လုပ်နိုင်တဲ့လူတွေကနေစလာတဲ့လှုပ်ရှားမှုကစပြီးတော့ဒီအရက်ဖွဲ့အဖွဲ့စည်းတွေရဲ့ခန်းကဏ္ဍအစပြီးတော့ရိုးမြင့်လာတာပေါ့လေအဲ့တော့ဒုတိယကမ္ဘာစစ်နောက်ပိုင်းရောက်တဲ့ခါကျတော့အဆိုးရအနေနဲ့နော်ဆောင်းအောင်လို့မားကတ်ကမဖြစ်စည်းဆောင်ရွက်ပေးနိုင်တဲ့ကိစ္စရတွေကိုဒီအရက်ဖွဲ့အဖွဲ့စည်းတွေကနော်ကျွန်တော်တို့ဒီဗလော့မန့်ပေါ့နော်ဒ NGO ဖွဲ့စည်းတွေကိုပံ့ပိုးဆောင်ရွက်ခဲ့ကြတာပို့ပြီးအလေးပေးဆောင်ရွက်တာဖြစ်ပါတယ်အထူးသဖြင့်တော့1980နောက်ပိုင်းမှာဒီ NGO ဖွဲ့စည်းများစုဟာသူကိုစခဲ့တဲ့တာရေးနာရေးနော် welfare လို့ခေါ်တဲ့တာရေးနာရေးလုပ်ငန်းတွေကမဟုတ်တော့ဘဲနဲ့ကျွန်တော် development လုပ်ငန်းတွေကိုပါပူးပေါင်းပြီးတော့ဆောင်ရွက်လာတဲ့အခါကျတော့ပို့ပြီးတော့ institution တည်းအနေနဲ့ပြီးပြီး1980နောက်ပိုင်းတွေမှာပို့ဖြစ်လာတယ်ပေါ့ခေတ်စားလာတာပေါ့အထူးသဖြင့်1990မှာကျွန်တော်တို့ကုလသမဂ္ဂထူထူတည်ရင်မှုချုပ်ပူထရော့စ်ကလည်းပြောရတဲ့အခါလေးပေါ့ဗျာတကယ်တော့ကမ္ဘာမှာဝင်ပြေးလုပ်ငန်းတွေကိုလုပ်နေတာကိုကြည့်မယ်ဆိုရင်ဒီရပ်ဖွဲ့ဖွဲ့စည်းတွေရဲ့ဆောင်ရွက်နိုင်မှုပေါ့နော်ဒီသူတပင်သူတို့ရဲ့ဖွံ့ဖြိုးရေးရမုံငွေတွေကိုရှာဖွေစုစည်းနိုင်မှုနော်သူတို့ကနေပြီးတော့ပြည်သူတွေရှိကိုရောက်သွားအောင်ကုညီဆောင်ရွက်ပေးနိုင်မှုတွေအရာကြည့်မယ်ဆိုရင်ကိုအများကြီးကျွန်တော်တို့အစိုးရဖွဲ့စည်းတွေနဲ့တော်လကောက်ကျန်တဲ့ဖွဲ့စည်းတွေနဲ့လကောက်အများကြီး not tea out out to the Dajam, the Yapel, Quesi, the Pubosan, and Kanganaule, Mindiame, Sure Concedia, Tanguagu, and Napama, BBB and Pillai, the Sanya Quesi Nanga Quesi, not the Sanya Suaria, the Enduria Kanganau. Oh, nope, but we are doing along, so I'm like, Pippa. အနောက်နိုင်ငံတွေအရောဘာကြောင့်NGO တွေကိုအားပေးရအောင်နောက်နိုင်ငံတွေမှာတော့ဆိုတာပြောလို့ပေါ့နော်ဒီအရင်ရှင်စီးပွားရေးဆိုတဲ့ခါကျတော့သူတပည့် ပြတ်ပါတယ်ဥမာဆိုတော့ဗျာရေဝေလေးထိန်းသိင်းကြီးပေါ့နော်ကျွန်တော်တို့ဆိုအောင်ပြောတဲ့ဒီတောင်ကုန်းကြီးရေဝေလေးထိန်းသိင်းကြီးလို့ဖို့လိုအပ်တယ်တော်တော်ရေဝေလေးထိန်းသိင်းကြီးကိုလို့ဖို့လိုအပ်တဲ့နေရာမှာအရင်ရှင်ကုန်းကြီးအနေနဲ့ဆိုရင်သူကအမြတ်ရရင်လုပ်မယ်လीသူကဒီတောပေါ်တောင်တွေကိုသူထိန်းလိုက်မယ်ဒီရေတွေအောက်မှာရောင်းစားမယ်ဆိုရင်အောက်မှာရှိနေစိုက်ပျိုးရေးလုပ်တဲ့လူတွေန မှလည်းအများပြည်သူတွေအတွက်ထိန်းသိမ်းမှုလိုလာရင်ဘယ်သူလုံးမလဲဆိုရဲအဲကဏ္ဍတွေရှိလာတာပေါ့နော်အဲ့ချိန်မှာအစိုးရဝင်လို့မြန်နေအစိုးရရဲ့အစိုးရဖွဲ့စည်းရဲ့အကတတက်ဒီအနောက်နိုင်ငံတွေမှာတော့သူတို့ပြင် size of the government ပေါ့နော်အစိုးရရဲ့ USR အကျဉ်းတော်သူတို့ရဲ့ဌာနတွေကကိုယ်တိုင်လုပ်ဖို့တဲ့ကျန်တဲ့လူတွေလုပ်ဖို့အားပေးတာဖြစ်တဲ့အတွက်ဒါကြောင့်ရပ်ဖွဲ့ဖွဲ့စည်းတွေကိုဒီလို non profit purpose ချို့ကိစ္စတွေမှာနော်လုပ်နိုင်ဖို့အတွက်လိုအပ်တယ်ဆိုတော့ concept တွေကအနောက်နိုင်ငံတွေမှာခေတ်ဆားလာတာဖြစ်ပါတယ်ဟုတ်ကဲ
့ဆိုတော့ရမုံဝေစည်းစိမ်မှာပုဂ္ဂလိကကဏ္ဍပုဂ္ဂလိကနော်ဆိုတော့အလူရှယ်ဖွဲ့စည်းတယ်ရှိမယ်နိုင်ငံတွေရှိမယ်အခုတော့ကျွန်တော်တို့နိုင်ငံတွေကစည်းစိမ်ပုံကိုပဲကျွန်တော်အဓိကဒီနေ့ဆွေးနွေးတဲ့အခါမှာတော့ကျွန်တော်တို့ဒါလေးကိုအဓိကထားချင်ပါတယ်နော်အဲ့ဒီရမုံဝေကဘလို့များစည်းစိမ်ပြီးဘလို့စီမံခံွဲပါလဲ
ဟို multi literal organization လို့ခေါ်တဲ့ဒီနိုင်ငံပေါင်းစုံပါဝင်တဲ့အဖွဲ့ကြီးတွေကနေပြီးတော့ချပီးတဲ့ရန်ပုံငွေရှိမှာပေါ့ဥမာဆိုပါတော့ဗျာ United Nation လို့ဟာမျိုးတွေတောင်မှကျွန်တော်တို့ EU လို့ခေါ်တဲ့ European Union လေးအနေပြီးတော့တသက်ဒီ NGO တွေရဲ့ခန့်ကဏ္ဍအတွက်ကိုတသက်ချပေးတဲ့ရန်ပုံငွေရှိတယ်အဲရန်ပုံငွေရှိရဲဆိုရင်ဒါကိုလို့ကျင်းတဲ့သူ့ရဲ့တတ်မှတ်ထားတဲ့ရရှင်ပြည့်မီတဲ့ဖွဲ့စည်းတွေကရှောက်ထားပြီးတော့တက်ရိုက်ယူပြီးတော့ဒါကို comfort တဲ့ account တွေပေါ်တာရှိရပါတော့ဒီအပြင်ကိုကျွန်တော်တို့ကဒီ Mali Literal Donor Donation အပြင်ကိုတက်ဆိုင်ရနိုင်ငံတွေကလည်းသူတို့နိုင်ငံနဲ့နိုင်ငံတိုင်းမှာသူတို့ရဲ့ GDP ရဲ့ရာခိုင်နှုန်းတစ်ခုပေါ့ဗျာတိကျတိုက်ရိုက်ဖွံ့ဖြိုးဆဲတိုင်းပြည်တွေမှာသူတို့ကပေးလေးရှိကြတယ်အဲဘယ်လေးအခြေခံကြတော့အဲ့တော့ Direct Donor တွေကနေပြီးတော့လာတာရှိမှာပေါ့ဥပမာ JICA တို့ USAID တို့ DFID တို့ပေါ့စသဖြင့်တို့ပေါ့နော်သူတို့မှလည်းဒီမှာတိကျသတ်မှတ်ထားတဲ့သူတို့စီကံချက်တွေကိုရှိတယ်ပေါ့နော်အဲစီကံချက်တွေကိုပြည့်မီတဲ့နော်တက်ဆိုင်ရဖွံ့ဖြိုးဆဲတိုင်းပြည်ကNGO ကလည်းအောင်ဒါမှမဟုတ်သူနဲ့မိဖက်ပြူထားတဲ့နိုင်ငံတကာကိုစားပြူတယ်ပေါ့ဗျာနိုင်ငံတကာလှုပ်ရှားနေတဲ့ international NGO တွေတည်ဆင့်တော့လည်းအောင်ဒီလိုတွေရှောက်ထားပြီးတော့ရန်ပုံငွေရယူဆောင်ရွက်ကြတာရှိပါတယ်သို့တော့သူတို့အားလုံးမှာဘယ်ရပဲလာလားဒီနိုင်ငံတကာဖွဲ့စည်းရပဲလာလားဟိုတက်ဆိုင်ရာအလှူရှင်နိုင်ငံပဲလာလားအဓိကဒီအနောက်နိုင်ငံအထူးသဖြင့်ပေါ့နော်ဒီရဲ့ချမှတ်ထားတဲ့စီရတော့ grounded rule ကတော့ဒီtransparency နဲ့ accountability ပေါ့။ဘာကြောင့်သူတို့ဒီငွေတွေပေးရဆိုတာလဲသူတို့အခွန်ပေးတဲ့အဲသူတို့ရဲ့ပြည်သူတွေရဲ့ငွေတွေကိုသူကစီမံခံခွဲရတာဖြစ်တဲ့အတွက်တခုခုအမှားယွင်းရှိရင်သူတို့ရဲ့ပြည်တွင်းနိုင်ငံရေးမှာကိုအကြီးကျယ်တိုက်ခတ်ခံရတာတွေထိခိုက်ခံရတာရှိတယ်။သူတို့အမှန်တန်အကြီးဦးထားပါတယ်။ယူထားတဲ့အတွက်သူတို့ပေးလိုက်တဲ့ရရှိသွားတဲ့အဖွဲ့အစည်းတွေကဒီရရှိတဲ့ရန်ပုံငွေကိုစနစ်စရာတုံးဆွဲပြီးတော့တင်ပြထားတဲ့ရည်ရချက်ပါရည်ရချက်ပြင်းရအောင်เนาะဆောင်ရွက်မဲ့လုပ်ငန်းတွေကိုစဉ်းကြလုပ်ကံမှုအဲ့ဒီလုပ်ငန်းတွေအောင်မြင်တဲ့နေရာမှာဆောင်ရွက်တဲ့နေရာမှာလည်းအောင်မြင်တယ်ဆိုတော့ဘာရဲ့အချက်တွေနဲ့ဘယ်အညွန့်ကိန်းတွေနဲ့တက်တည်ပြမလဲအစရှိသဖြင့်စဉ်းကြစစ်ပြီးတော့သူတို့ကစီကံကြီးချမှတ်ပြီးတော့ချမှတ်ပြီးတာရှိပါတယ်အဲ့ဒီစီကံချက်ကိုပြည့်မီရဲ့နိုင်ငံအဲ့ဒီ
ဖွဲ့စည်းရေး
အတောက်လျှောက်ထား
ဥပမာဆိုတော့ကျွန်တော်တို့ဒီ USAID ဆိုလို့ရှိရင်အကြောင်းအရာလိုက်ဆိုတာရမွေချထားတာမျိုးကိုကျွန်တော်တို့တွေ့ရပါပဲ။ဒီမှာ Democracy and Governance ဆိုတဲ့ခေါင်းစဉ် Democracy နဲ့အုပ်ချုပ်ရေး၊ဒါမှမဟုတ်သဘောပေါက်ဝင်ခြင်းထိန်းသိမ်းရေးနော်။ဒါမှမဟုတ်အမျိုးသမီးနော်။နဲ့ကျွန်တော်တို့လိင်ဆိုင်ရာအယူအဆများတန်းတူညီများရေးအစရှိတများခေါင်းစဉ်ကိုချထားပြီးတော့နော်။ဒီပေါ်မှာဒီရန်ပုံငွေကို သူတို့ကစီမံခံခွဲတာမဟုတ်ပဲစီမံခံခွဲတဲ့အဖွဲ့ကိုထပ်ပြီးတော့နော်ရွေးချယ်တယ်လို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းလေးလည်းကိုမျိုးသူပြောပြပြီးတော့လို့
အဲဟုတ်ပါတယ်သူတို့ကလူရှင်နိုင်ငံဆိုတော့ဓာရီကိုစနစ်တကျသူတို့ကသူတို့မှလည်းဟိုအလှူငွေပေးပြီးတဲ့အခါမှာလှူလိုက်တဲ့အလှူငွေကိုစင်းကြအောက်ခြေရောက်သွားလားမရောက်လားဆိုတော့ဆင်စဲပင်ပြအကဲဖြတ်ပြီးတော့ကြည့်ချင်းပြီးတော့တည်ကျင်တာရှိရလိ
ထီအောင်ဖို့ပေါ့နော
်ထီအောင်ဖို့ပေါ့နော်ထီအောင်ဖို့ကို
ဒီတလောက်ဒီမန်းတလောက်
ဒီမန်တလောက်ထိရောက်ဖို့ကဘလောက်ထိအထောက်ကူဖြစ်လဲဆိုတာလေးကိုသိဖို့အတွက်ကြတော့ဒါကစင်စစ်မဲ့ပဲစောင့်ကြည့်ရမှာဆိုတော့ဆက်ကွန်ထရိုက်ပေးတာမျိုးလို့လုပ်ပြီးတော့တစင်ပြန်ပြီးတော့စောင့်ကြည့်တဲ့လုပ်ငန်းစဉ်လေးတွေလုပ်လေလုပ်ထားရှိပါတယ
်ဆိုတော့အောက်ခြေကိုမရောက်သေးဘူးအဆင့်တွေကပုံများလူတွေပုံပြီးလို့ဝင်ရောပုံပြီးပကုတ်ဝင်ဘူးလား
ဆိုတော့အောက်ခြေမှာ flexibility တွားနိုင်တယ်လူတို့နဲ့ဆက်ဆံနိုင်တယ်ဆိုပြီးတော့ပေးကြတာတိုးတော်လဲတစ်ဖက်မှာက funding ဘက်မှာကြတော့ဒါ transparency နဲ့ accountability တိကျဖို့ပွင့်လင်းမြင်သာမှုရှိရမယ်တောင်းယူတောင်းယူရှင်တော့အဲ့တော့စီကန်းချက်ချတော့ bureaucracy တွေရဲ့ချိနှောင်မှုပြန်ဖြစ်သွားရောအဲ့တော့ NGO တွေကိုပြန်ပြီးတော့ခြေချုပ်လိုက်တယ်လို့ပေါ့နော
်
ပြန်ခြေချုပ်လိုက်တော့ဒီနှစ်ခုကဝီယောဒီဆောင်ပြီးတော့ဒီကြားထဲမှာတင်ဒါအချို့ NGO မှာတကယ် accountability မှာ issue တွေဖြစ်လာတာတွေရှိတယ်နောက်တစ်ခုကဘာဖြစ်သွားလဲဆိုတော့ကုန်ကြစရိတ်တွေများလာတယ်ပေါ့နော်ဒါဒီ talk အစကစားမှာဆရာတင်မောင်းတယ်ပြောလို့ပေါ့ NGO တွေကလစာကြီးပဲယူနေတာအလားဆိုတဲ့ကိစ္စလေးပေါ့နော်ဖြစ်လာတဲ့ကကြတော့ဒီဆိုအစီမံခံခွဲမှုကိုကုန်ကြသည့်ဖြစ်ဖို့အတွက်ကို management ပေါ့နော်ကျွန်တော်တို့စီမံခံခွဲမှုရာခိုင်နှုန်းကတခုကသူကတင်ရတာပေါ့ဗျာ pre project နဲ့ post project ခေါ်တာပေါ့စီမံခန့်စာရင်းနဲ့စီမံခန့်ပြီးရဲ့အဲ့အတွက်ကိုကျွန်တော်တို့က NGO တွေက management cost ဆိုတာကိုဒါဒီပေါ်မှာထည့်သွင်းလုပ်ဖို့လိုတယ
်အခုဆွေးနွေးကြတဲ့ကတော့EcoDev အဖွဲ့ကို2000ဦးဆောင်နေသူဦးဝင်းပြောသူဖြစ်ပါတယ်။ဒါကတော့ပထမပိုင်းမှာဒုတိယပိုင်းမှာတော့
ဒါကြောင့်ဗမာအထွက်လာတော့သူတို့အတန်း130ပေးမယ်တန်းနေတာပြီဆိုကျွန်တော်ကရည်တယ်ပေါ့နော်
။ဒါမဲ့ပတ်စောက်ပြီးနားစင်ကြည့်ရှုကြည့
NGO ရှမ်းဘုံငွေသုံးဆွဲပုံဥတ္တမောင်တန်ပြပြခဲ့တာပါမကြခင်ဒုတိယပိုင်းနဲ့ဝက်ခတ်မှာလဲနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလျှာစီးပွားဥရိယာတွေနဲ့သတင်းတွေတွေကသုတတွေစက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လဲနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabrimis ဖြစ်ပါတယ်
မင်္ဂလာညချမ်းမသာရှင်များခင်ဗျာ VOA American အသံရဲ့နိုဝင်ဘာလ2ရက်စနေညပိုင်းရေဒီယိုအစီအစဉ်တွေကိုည10:00နာရီအထိရုပ်သံကပါဆက်ပြောပြနေပါတယ်။အခုဒုတိယပိုင်းညဝက်ခတ်မှာလဲနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရိယာစီနဲ့တရင်တွေကသုတအစီအစဉ်တွေမလာခင်အခုအာရှနိုင်ငံရဲ့အစီအစဉ်ပါ။မြောက်ကိုရီးယားရုရှားနဲ့ယက်တီမှာအီရန်နဲ့ရုရှားနဲ့မဟာမိတ်လုပ်လိုက်တာနဲ့အင်ဒိုနီးရှားသမ္မတသည့်ခေစဉ်တွေကိုပြောထားပါတယ်။မြောက်ကိုရီးယားအနေနဲ့ယူကရိန်းစစ်ပွဲမှာအောင်ပွဲရတဲ့အထိရုရှားဘက်ကယက်တီသွားမယ်လို့ပြောလိုက်ပါတယ်။နောက်အီရန်နဲ့ရုရှားလည်းကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအပအဝင်ဗတ်ပေါင်းစုံမဟာမိတ်ပြုလိုက်ပါတယ်။အင်ဒိုနီးရှားသမ္မတသည့်ပရာဘိုဆူဘီယန်တိုကလည်းတရုတ်နဲ့အမေရိကကိုသွားဖို့ရှိပါတယ်။ကိုစော်မှုကျော်စုစည်းပြောပြပေးပါဦးခင်ဗျာ
။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးချွေဆန်းဝေဟာရုရှားမြို့တော်မော်စကိုမှာရောက်ရှိနေပြီးမြောက်ကိုရီးယားအနေနဲ့ယူကရိန်းစစ်ပွဲမှာရုရှားအောင်ပွဲရသည့်အထိရုရှားဘက်ကရပ်တည်သွားမယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရွန်နဲ့တွေ့ဆုံအပြီးနိုဝင်ဘာလ၁ရက်နေ့မှာထုတ်ဖော်ကြေညာခဲ့ပါတယ်
။ကျင်းအမင်းခေါင္ကကွန်းမီဂုကာဆဘန်ငိခန့်ကုံကချွန်နေငယ်ကုတ်ချန်နေကို
မြောက်ကိုရီးယားအနေနဲ့ရုရှားအောင်ပွဲရတဲ့အထိရုရှားဘက်ကရပ်တည်သွားမယ်ဆိုတာကိုထပ်မံပြောကြားလိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဦးဆောင်မှုနဲ့ရုရှားတက်မတော်နဲ့ရုရှားပြည်သူတွေအောင်ပွဲခံမယ်ဆိုတာကိုယုံမားတန်တရားဖြစ်စရာမရှိပါဘူ
း။ကာဝေးရေးကိစ္စတွေအပါအဝင်ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံမဟာဗျူဟာမြောက်ဗပောင်းစုံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုပြီးခဲ့တဲ့ဇွန်လတည်းတုန်းကသမ္မတပူတင်မြောက်ကိုရီးယားကိုသွားစဉ်လက်မှတ်ရေးထိုးခဲ့ပါတယ်။မြောက်ကိုရီးယားစစ်သား1000လောက်ဟာရုရှားမှာရောက်ရှိနေပြီးရုရှားရဲ့ Kursk ဒေသစစ်စင်ရေးအတွင်းမြောက်ကိုရီးယားစစ်သားတွေကိုအုံပြုဖို့လုပ်နေတဲ့အပေါ်စိုးရိမ်မကင်းဖြစ်မိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအောက်တိုဘာလ30ရက်နေ့မှာပြောဆိုခဲ့ပါတယ်
။ Evidence now suggests
that North Korea has sent around 10,000 soldiers to train in eastern Russia.
မြောက်ကိုရီးယားဟာစစ်အင်အား1000လောက်ကိုရုရှားအရှိဘက်ဒေသကိုပို့ဆောင်ထားပြီးသင်တန်းတွေပေးနေတယ်ဆိုတဲ့အထောက်အထားတွေလည်းရရှိထားပါတယ်။အဲ့ဒီတဲကတပ်ဖွဲ့တချို့ဟာယူကရိန်းနယ်စပ်မှာရောက်ရှိနေတာဖြစ်ပါတယ်
။မြောက်ကိုရီးယားတပ်တွေယူကရိန်းစစ်ပွဲမှာပါဝင်လာတဲ့အတွက်စစ်ပွဲကျယ်လာမှာကိုစိုးရိမ်တယ်လို့ရုရှားမှာလေ့ကျင့်မှုတွေယူပြီးမြောက်ကိုရီးယားတပ်တွေဟာတောင်ကိုရီးယားကိုတိုက်မှာကိုလည်းစိုးရိမ်ကြပါတယ်။မြောက်ကိုရီးယားကတပ်တွေပို့တာကိုတုံ့ပြန်ဆောင်ရွက်ကြဖို့ကိုလည်းယူကရိန်းသမ္မတဇာလင်စကီးကတိုက်တွန်းပါတယ်
။ Putin проверяет реакцию Запада. Putin проверяет реакцию Украины NATO.
သမ္မတ Putin ဟာဒီမြောက်ကိုရီးယားတပ်တွေကိုစံပြီးတုံ့ကြည့်နေတာပါ။ဒီအပေါ်အနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာကတုံ့ပြန်မှုမရှိဘူး။ဘာမှမလုပ်ဘူးဆိုရင်မြောက်ကိုရီးယားတပ်တွေနောက်ထပ်တိုးလာအောင်မှာဖြစ်ပါတယ်။အခုလိုမြောက်ကိုရီးယားတပ်တွေရဲ့လွဲမှားတဲ့လုပ်ရက်ကိုတရုတ်ကဘာမှမပြောဘဲငြိမ်သက်နေတဲ့အပေါ်မှာလဲအံ့ဩမိတယ်လို့အော်တိုဘာလ31ရက်နေ့ကတောင်ကိုရီးယားသတင်းဌာနတစ်ခုနဲ့မင်းမြန်ကမ်းမှာသမရဇာလင်စကီးကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ကိုတောင်ကိုရီးယားနဲ့အမေရိကန်ကကန့်ကွက်ပြီးတပ်တွေပြန်ရုပ်ဖို့တောင်းဆိုပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကြီးရည်လေးပူးတွဲစစ်ဆင်ရေးလက်ချင်းမှုတွေတို့မြင့်လှုပ်ဆောင်နေပါတယ်အခုလိုအချိန်မှာပဲအစ္စရေးနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်နေပြီးစစ်ရေးတင်းမာနေတဲ့အီရန်နဲ့ရုရှားတို့ဟာစစ်ရေးအပါအဝင်မဟာဗျူဟာမြောက်ဂန္ဓာပေါင်းစုံပူးတွဲဆောင်ရွက်ရေးမဟာမိတ်အဖြစ်လက်မှတ်ရေးထိုးတော့မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလေဖရော့ကအော်တိုဘာလ31ရက်နေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ
် Серьёзным фактором в укреплении российско-иранских отношений станет
အီရန်နဲ့မဟာဗျူဟာမြောက်ကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်ရေးမဟာမိတ်စာချုပ်ကိုမကြမီလက်မှတ်ရေးထိုးတော့မှာပါဒီသဘောတူညီချက်အရကာဝေးရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့ဆက်ဆံရေးတွေကိုအလေးထားတိုးမြင့်သွားမှာပ
ါပြီးခဲ့တဲ့ရက်သက်တပတ်အတွင်းအစ္စရေးကအီရန်ကိုလက်တုံပြန်ပစ်ခတ်မှုကြောင့်အီရန်ရဲ့မစ်ဆိုင်းဒုံးထုတ်လုပ်မှုနဲ့လေကြောင်းရန်ကာကွယ်ရေးစနစ်တွေထိခိုက်ပျက်စီးခဲ့ပါတယ်ဒါကြောင့်အီရန်အနေနဲ့အစ္စရေးကိုလက်စားချေတိုက်ခိုက်မယ်လို့ကြေငြာထားပါတယ်။ထောက်လန်းရေးသတင်းတွေအရဒီတစ်ချိန်မှာအီရတ်နယ်တွေကနေအစ္စရေးကိုပစ်ဖို့ပြင်ဆင်နေပြီးအမေရိကန်သမ္မတရွေးကောက်ပွဲနိုဝင်ဘာလ5ရက်နေ့မတိုင်မီပစ်ခတ်နိုင်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ဒီလိုအခြေအနေတွေကြောင့်စစ်ပွဲတွေကြက်ပြန့်လာပြီးကမ္ဘာစစ်အသွင်ဆောင်းလာမှာကိုစိုးရိမ်နေကြပါတယ်။အရှေ့တောင်အာရှနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာတော့အော်တိုဘာလ20ရက်နေ့ကကျန်းသစ္စာကျင်းဆိုပြီးသမရဖြစ်လာတဲ့ဘိုဂျိုဟောင်းပရာဘိုဂိုဆူဘီယန်တိုဟာနိုဗင်ဘာလ10ရက်နေ့မှာတရုတ်ပြည်ကိုပထမအဆုံးသွားရောက်မှာဖြစ်ပြီးအဲ့ဒီနောက်ပီရူဘရာဇီးဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတွေကိုသွားရောက်မှာဖြစ်ပါတယ်ဒီ9နိုင်ငံခီးစဉ်အပြီးဂျပန်ရုရှားဩစတြေးလျအပါအဝင်နိုင်ငံပေါင်း21နိုင်ငံကိုသွားဖို့ရှိနေပါတယ်ဘိုဂျိုဂျီဟောင်းပရာဘိုဟိုဆူပီယန်တို့ဟာတချိန်ကဆီအာနာရှင်ဆူဟာတိုရဲ့သမက်ဖြစ်ခဲ့ပြီးဒီမိုကရေစီလိုလားတဲ့ကြောင်းသားလူငယ်တွေကိုဖမ်းဆီးနှိမ်ပန်းနှိပ်စက်တာလက်ဆဖြောက်တာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဒီမိုကရေစီကိုဆန့်ကျင်ခဲ့သူလို့သတ်မှတ်ခံထားရသူဖြစ်ပါတယ်ဒါအပြင်အရှိဒီမော့နဲ့ပါပူဝါအရေးတွေမှာလည်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်သူအခုလိုသမရဖြစ်လာတဲ့အပေါ်အင်ဒိုနီးရှားလူအခွင့်အရေးနဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေကတော့စိုးရိမ်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။မြောက်ကိုရီးယားနဲ့အီရန်တို့ရုရှားနဲ့ပူတွဲလှုပ်လာတာနောက်အင်ဒိုနီးရှားသမရခီးစင်တွေကိုကုစားမှုကြောင့်ပြတ်ပြခဲ့တာပါအခုတော့လဲရစိုက်ပြွေးတဲ့တင်ပါမပဲစိုက်စည်တက်တာအပါဝင်ကိုပြောထားပါတယ်မပဲစိုက်ပျိုးစည်တွေမြင့်တက်လာလို့တောင်သူတွေခန့်နေပါတယ်လေယာထွက်ကုန်တည်နှံစည်ကရောဘယ်လိုရှိပါလဲဖာမာတိုင်းစ်မီဒီယာပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာဇီဝသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့
မဘဲဆိုင်ပြိုးစရိတ်တွေမြင့်တက်လာလို့တောင်သူတွေခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ဆောင်းမဘဲဆိုင်ပြိုးမှုကုန်ကျစရိတ်တွေမြင့်တက်လာတာကြောင့်ဒုက္ခရောက်နေတယ်လို့မဘဲဆိုင်တောင်သူတွေကပြောပါတယ်။အခုနှစ်မဘဲဆိုင်ပြိုးရာသီမှာလေထုံဆက်မောင်းခအလုတ်သမားငားရန်ကပဲမျိုးစေ့ဆိုင်ပြိုးရေးတွင်အားစု73စီစတဲ့အထွေထွေကုန်ကျစရိတ်တွေမြင့်တက်လာတာကြောင့်ပြီးခဲ့တဲ့နှစ်ဆောင်းတိနံဆိုင်ပြိုးမှုကုန်ကျစရိတ်ထက်တရေကောသသိန်းလောက်ထိပုံမကုန်ကျမှုရှိနေတယ်လို့တောင်သူတွေကပြောပါတယ်။မပဲအဓိကစိုက်ပြိုးတဲ့ဗကိုးတိုင်းနောက်ချမ်းမှာမပဲမျိုးစစ်တရင်ကိုတသိန်း4000ကျပ်လောက်ထိပေါင်စည်းရှိနေပြီးလုံသမားငှားရန်ကားကတရက်ကို1000ကျပ်ကျော်အထိပေါင်စည်းရှိနေတယ်လို့မပဲဆိုင်တောင်သူကိုသိန်းစော်ကပြောပါတယ်။မြေဆိုတဲ့မရှိတဲ့မြေနေရာတွေမှာမပဲကိုရေသွင်းစိုက်ပြိုးရတာဖြစ်ပြီးဗကိုးတိုင်းနောက်ချမ်းမှာမပဲတရေကကို1030အထိထွက်ရှိတဲ့နေရာတွေရှိတယ်လို့တရေကကို5တင်းကနေ10တင်းလောက်သာထွက်ရှိတဲ့နေရာတွေလည်းရှိတဲ့အတွက်အထွတ်နှုံးနေတဲ့တောင်သူတွေပုံမကျက်တဲကြရတယ်လို့ပြောပါရယ်ဈေးကွက်ထဲမှာတော့မပဲပိတ်တာ20ဝန်းတရင်ကို33,300ကျပ်ပေါက်သေးရှိပြီး ARD တိုင်းနဲ့မကိုးတိုင်းမှာမပဲတွေစတင်စိုက်ပျိုးနေကြပြီဖြစ်လို့လာမယ့် January မှာမပဲအစ်တွေဈေးကွက်ထဲစတင်ဝင်ရောက်လာနိုင်မယ်လို့ကုန်သည်တွေကခန့်မှန်းထားပါရယ
်ကျပ်သူတပိတာ5000ကျပ်ထိမြင့်တက်လာပါရယ်မြမကျပ်သူမီကိုပြင်ပကဝယ်လိုက်နေရကြောင်းပြင်းတွင်းမှာလေကုန်ကျစ်စီရှိတလို့အယောင်ဝယ်တွက်နေပြီးတပိတ်တာကို5000ကျပ်တိဈေးမြင့်တက်လာတယ်လို့ကုန်သည်တွေကပြောပါတယ်။တောင်တူရီလက်ထံမှာလေနှွေးကျသူနီကလက်ကျန်သိမ်းရှိတော့တာကြောင့်ဝယ်လွားများပြီးရောင်းလွားနေတဲ့အတွက်တရင်ချုပ်ပွဲတော်ကာလနောက်ပိုင်းမှာတော့ဈေးဆက်တိုက်မြင့်တက်လာတာပဲဖြစ်ပါတယ်။ရန်ကုန်ပြည်နယ်ဈေးဝယ်မှာတော့အောက်တိုဘာလ29ရက်နေ့ကကျပ်သူနီစိတ်ဖြူကတပိတ်တာကို2900ကနေ5000ကျပ်ပေါင်စီရှိပြီးငင်းချံကုန်စီတိုင်းမှာတော့3900ကနေ4100ကျပ်ပခောက်ကူကုန်စီတိုင်းမှာတော့3800ကျပ်မက်ကီလာမြို့နယ်မှာတော့တပိတ်တာကို4300ကျပ်အတီတီပေါင်စီရှိခဲ့ပါတယ်။တည်င်းချုပ်ပွဲတော်ကာလမတိုင်ခင်ကရန်ကုန်ပြည်နောင်နဲ့ငင်းချံပခောက်ကူကုန်စီတိုင်းတွေမှာတော့ကျပ်သူနီတပိတ်တာကိုအမြင့်ဆုံးဈေး2800ကျပ်တာပေါင်စီရှိခဲ့ပြီးအော်ဘာလ23ရက်နေ့ထိဈေးကွက်တွေမှာကျပ်သူငင်တပိတ်တာကို3100ကျပ်ထိတာအမြင့်ဆုံးဈေးကိုရောက်ရှိခဲ့တာပဲဖြစ်ပါတယ်။အခုနေ့မှာနှွေးကျပ်သူငင်ကလည်းကျန်နေနေသလိုမိုးကျပ်သူငင်ကလည်းရေကြီးနှင်းမြောက်ပျက်စီးမှုတွေကြောင့်ဈေးကွက်တွေကိုအနည်းငယ်သာဝင်ရောက်မှုရှိနေရပဲဖြစ်ပါတယ
်။တရုတ်ကိုဖျက်တင်ဖို့မရတော့လို့ရန်ကုန်တကြီးကောင်းဈေးကိုနေ့စဉ်ဖျက်တန်ချိန်ထောင်ရှိဝင်ရောက်နေပါတယ်။ပြည်ပကိုဖျဲတင်ပို့ရမှာအဓိကဈေးကွက်ဖြစ်တဲ့တရုတ်ကိုတင်ပို့လို့မရတော့တဲ့အတွက်မိုးဖျဲအားလုံးရန်ကုန်ဈေးကွက်ကိုစုပြုံဝင်ရောက်နေတယ်လို့ဖျဲဆိုင်ပြိုးထုတ်လုပ်သူတွေနဲ့ကုန်သည်တွေကပြောပါရယ်2023ခုနှစ်အောက်တိုဘာလကစလို့မူဆယ်105မိုင်ပါအဝင်နေဆက်ကုန်သည်ရေးခိမ့်ပေါအများစုမှာအယောင်းဝယ်ရနာထားရပြီးပြီးခဲ့တဲ့နှစ်ကတင်ပို့ဝင်ရခဲ့တဲ့မိုင်လာတာလော့နေဆက်ခိမ့်ပေါကိုလည်းအောက်တိုဘာလ21ရက်ကစလို့တရုတ်ကတစ်ဖက်သက်ပိတ်သိမ်းလိုက်တာကြောင့်ပြည်တွင်းဈေးကွက်ကိုပဲအဓိကတင်ဖို့ရောင်းချနေရတာဖြစ်ပါတယ်
။ဒါလေးအဲ့ဒါလေးမိုင်းလာတာလောက်ကကလေးလောလောဆယ်မြန်မာပြည်ပတ်ချမ်းမဟုတ်ပဲနဲ့ဒါတရုတ်ဘက်ချမ်းကပိတ်ထားတာရှိနေလေ။အဲ့ကြောင့်တော့လို့ရတာလည်းအဲ့တပောက်ပဲရှိသေးတယ်။အဲ့တပောက်ပဲပိတ်ထားတော့ဒီဖရဲတွေကြတော့လုံးဝထွက်မရတော့ဘူးရှိနေဖြစ်နေတယ်။ထွက်မရတော့ဒါရန်ကုန်ဈေးကွက်ထဲကိုအကုန်စုပုံပြီးဝင်နေတယ်။အာနောက်ပြီးတော့အခုဆိုလို့ရှိရင်တမင်းကုန်းမှာဆိုလို့ရှိရင်တနည်းကိုတန်ချင်းထောင်ချီဝင်ရရှိရယ်ငယ်တွေကိုပြန်ဖြန့်လာနေဝင်တဲ့အရေးတွေကမမြတော့အမောက်တွေနေဆိုတာကုန်တွေတွေကိုထိနှိပို့ပြီးတော့မှာနေရတာမျိုးလေးလည်းရှိနေတယ်ဈေးတွေကတော့လေဒါမကြောက်ဘူးလားဒါပေမဲ့အရာမတော့ဘူးဖြစ်နေတယ
်လက်ရှိမှာရန်ကုန်ဈေးကွက်ကိုသခိုင်းမုံရွာမန္တလေးရမဲသင်းမိတ်တီလာစတဲ့ဒေသတွေကနေနေ့စဉ်ဖျက်တန်ချင်း1900ကနေ2000လောက်ထိဝင်ရောက်နေပြီးတိုက်ပွဲဖြစ်ပွားမှုနည်းပါတဲ့အရာဝတီတိုင်းနဲ့ဘကိုးတိုင်းတို့ဘက်ကိုပြန်လဲတင်ဖို့ရောင်းချနေကြတာဖြစ်ပါတယ်။လက်ရှိရောင်းဝယ်ပြုလုပ်နေတဲ့ဖျဲသီးတွေကဇူလိုင်ဩဂတ်လတွေအတွင်းကစိုက်ပျိုးထားတဲ့မိုးဖျဲတွေဖြစ်ပြီးမိုးဖျဲစတဲ့ထွက်ချီချိန်မှာရေကြီးရေချမ်းမှုတွေဖြစ်ပေါ်ခဲ့တာကြောင့်တောင်သူတွေရှုံးပေါ်နေတယ်လို့ဆိုပါတယ်။ဖျဲသကွားဟာမဟာဗျူဟာမောက်ပုတ်ကုံထဲမှာပါဝင်ပေမဲ့အခုလိုနယ်စပ်ဂိတ်တွေပိတ်ထားချိန်မှာကုန်သွယ်ရေးဌာနတာဝန်ရှိသူတွေကစိုက်ပျိုးတောင်သူတွေအစဉ်ပြင်နေမဲ့ဒီလန်တစုံတရာဖြည့်ရှင်းပေးတာမျိုးမရှိတဲ့အတွက်တောင်သူတွေအနေနဲ့ရှင်းချင်စိုက်ပြိုးကြဖို့စကိုင်းတိုင်းကဖျဲစည်းဝါးဖြစ်စိုက်ပြိုးရောင်းချသူဥညီလာကပြောပါရယ
်ဥတို့ဖျဲတော်ခွားတို့အနေနဲ့ဆိုတော့သူပြည့်ခဲ့တော့မှနိုင်ငံတော်ကိုတက်ဆောင်မှာတွန့်ပြစ်လို့ရတာနေသက်တကရင်ဖတ်ပါတော့ကပြောချင်တာကရောင်းမြောက်ဖို့ကိုလည်းဒီတယ်နိုင်ငံဝင်ရောင်းရရတယ်နောက်တစ်ခုကနိုင်ငံတော်အခွန်အားစပြီးတော့ဆောင်ပြီးတော့မှတရားဝင်ဖို့နေတဲ့ဟာဒီဥတို့အနေနဲ့ကြတော့ဒါနိုင်ငံအနေနဲ့ကြည့်ကြည့်ကော ွားပြီးတော့နိုင်နေကြတယ်ပေါ့ဒီဘက်တစ်ခုကို market တစ်ခုကိုဟိုဒီနေနေလေးချစ်ဖို့ပေါ့နော် trade ကိုဘယ်လိုလုပ်ကြမလဲဆိုတာဒါမျိုးကိုနိုင်နေကြတယ်လက်ရှိနေတာကတော့သူကနေတဲ့ဘက်ဖွဲ့ပြီးတယ်မမြင်ပံဘိုးကူညီပေးမဲ့အဖွဲ့ပြီးတယ်မမြင်ဘူးကမြင်အဲ့ဒါတော့ပြည်တွင်းစည်းကွက်ကိုအားကိုးနေတယ်ပြည်တွင်းစည်းကွက်အနေနဲ့ကြတော့လည်းဦးတို့ကလက်ရှိဖြစ်တာကဒီတော့မှဖြုံးအားအဲ့လောက်မရှိဘူးဖက်လာတဲ့အားနဲ့ဖြုံးအားနဲ့ကြအဲ့လောက်မရှိဘူးအဲ့တော့စိုက်တည်တဲ့တောင်သူတွေအနေနဲ့ကြတော့နည်းနည်းလေးချင်းချင်းစိုက်ကြဖို့နောက်တစ်ခုကကိုနိုင်တဲ့ဧကလေးပေါ့နော်ကိုနိုင်တဲ့ဧကလေးကိုစိုက်ကြဖို့ဒါလေးကိုတော့ကြံ့ကြံ့အလုံးမမဟုတ်ပဲတဲ့တအားကြီးညှော်လင့်ပြီးတော့မို့အရန်ကြီးစိုက်ဆိုင်တဲ့ချိန်မှာတောင်သူတွေကဘောင်းတော့ရှုံးသွားတဲ့ပြေကိုနောက်ထပ်အကျွေးတွေပါတင်တာဘောင်းတွေပြက်ကုန်တော့တချို့တောင်သူတွေအလားဒီဟိုစေးကြီးတွေမြေကြီးတွေနောက်ဆုံးငွေကိုရင်းနဲ့ချင်းလို့တဲ့လူတွေဆိုရင်ဘောင်းတွေပါပြက်
2023ခုနှစ်မှာဖျက်တေကစိုက်ပျိုးစရိတ်က25သိန်းကျပ်ဝန်းကျင်သာကျသိမ့်ခဲ့ပြီးအခုနှစ်မှာတော့တေကကို350ကနေ380လောက်ထိကုန်ကျခဲ့တယ်လို့ဖျက်ဆိုင်တောင်သူတွေကပြောပါတယ်လက်တလောဈေးကွက်ထဲမှာတော့ဖျက်သီးတစ်လုံးကိုအရွယ်အစားလိုက်3000ကနေ5000ကျပ်ထိပေါင်းစည်းရှိနေပါတယ
်မပဲစိုက်စိတ်တတာအပါဝင်ကို Pharma Times Media ပြောပြခဲ့တာပါအခုတော့ဥရုယာသီနဲ့အနာဂတ်အစီအစဉ်မှာကမ္ဘာအခြေစုံရေတံခွန်ကြီးပြောင်းလဲလာတာကိုပြောထားပါတယ်။ကမ္ဘာအခြေစုံရေတံခွန်စနစ်တွေရှိရာအီကွာဆူရေတံခွန်ကြီးမှာရေကျူးစီစဉ်မှုနည်းလာနေပါတယ်။ဘရာဇီးနဲ့အာဂျင်တီးနားကြားကကမ္ဘာအံပွဲစီးရင်ဝင်ဒီရေတံခွန်ကြီးကိုကမ္ဘာမှာအလှဆုံးလို့လည်းပြောကြပါတယ်။ဒါပေမဲ့ကမ္ဘာပူနေမှုမြင့်တက်ပြီးမိုးနဲ့တက်တော်ပြုံးတည်တဲ့သဘာဝပေးနေရဆိုင်နေရတဲ့ဒီရေတံခွန်ကြီးအကြောင်းနန်းလောင်ကိုယ်တိုင်သွားရိုက်ကူးတင်ပြထားပါတယ်ခင်ဗျာ။
ရရတာကတော့ဘရာဇီးလ်နဲ့အာဂျင်တီးနားနှစ်နိုင်ငံနဲ့ဆက်မှာရှိတဲ့အီကွာဆူရေတခွန်ပါ။ဒီရေတခွန်ကတော့ကမ္ဘာမှာအကြီးဆုံးရေတခွန်စနစ်ရှိတဲ့နေရာဖြစ်ပါတယ်။ဒီမှာကရေတခွန်ပေါင်း190စီးဆင်းနေတာဖြစ်ပါတယ်ရှင့်။ဒီရေတခွန်မှာရောသဘာဝပတ်ဝန်းကျင်ထိခိုက်မှုဒီကမ္ဘာပြည်သူဥဒုပူပြင်းလာတဲ့အတွက်ကြောင့်မလို့ရေတခွန်ပေါ်မှာဘယ်လောက်ထိခိုက်မှုရှိသလဲဆိုတာကိုကျွန်တော်တို့ကြည့်ကြရအောင်ပါရှင့်။ကမ္ဘာအံပွဲသဘာဝတရားကြီးခုနှစ်ခုထဲကတစ်ခုအပါအဝင်ဖြစ်တဲ့အီကွာဆူရေတခွန်ကြီးဟာအမေရိကန်နဲ့ကနေဒါနှစ်နိုင်ငံကြားမှာရှိတဲ့Niagara ရေတံခွန်ကြီးထက်ပိုမြင့်တယ်လို့ဇမ်ဘီယာနဲ့ဇင်မာဘွေနှစ်နိုင်ငံကြားက Victoria ရေတံခွန်ထက်လည်းသုံးဆလောက်ပိုကျယ်ပါတယ်။ UNESCO ရဲ့ထိန်းသိမ်းရမယ့်အမွေအနှစ်စည်းဝင်ဖြစ်တဲ့ Iguazu အမျိုးသားဥယျာဉ်ထက်ကရေတံခွန်ကြီးစီနေစဉ်ကဘာအရက်ကလူပေါင်းတန်းနဲ့ချီလာရောက်ကြီးရှုတဲ့အတွက်လဲဒေတာရင်းအလောက်ကိုင်းတဲ့နိုင်ငံဝင်ငွေကိုအများပြားဖန်နေပေးနေတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အခုနှစ်ပိုင်းရေတံခွန်မှာရေအချအနည်းလာတဲ့အတွက်ခီးတယ်အဝင်နေလာတယ်လို့ဒေတာခန်မာရီယိုက VOA ကိုပြောပါတယ်။
The last years we had many different changes in the weather in this region because of the deforestation.
ဒီနေ့ကတော့ရေတံခွန်တွေမှာရေဒူးအပြောင်းအလဲတွေအများကြီးရှိခဲ့ပါတယ်။တစ်တော့ပြုံးတိတာကအဓိကအကြောင်းရင်းဖြစ်ပါတယ်။မိုးကောင်ရေရှားတာရောရေကြီးရေလျှံတာတွေပါဒေသလိုက်ဖြစ်နေတာပါ။ရေတံခွန်မှာရေတွေအတော်နည်းသွားတာကတော့တစ်တော့ပြုံးတိမှုကြောင့်ဖြစ်ပါတယ်။ရေတံခွန်စနစ်ကမိုးရေကိုအဓိကအားထားနေရတာဖြစ်တဲ့အတွက်တစ်တော့ပြုံးတိပြီးဘုံမမှန်တာကြောင့်မြို့သားဥယျာဉ်ကြီးထဲမှာရေတွေနည်းလာတာဖြစ်ပါတယ
်။ကမ္ဘာအရရက်ကတစ်တော်ပြုံးနေမှုကိုစောင့်ကြည့်နေတဲ့ Global Forest Watch ရဲ့အဆိုအရ2023ခုနှစ်အတွင်းအာဂျင်တီးနားနိုင်ငံထဲကသဘာဝတစ်တော်ဧကပေါင်း1200လောက်ထိခိုက်ပျက်စီးခဲ့ရပါတယ်။တစ်တော်တွေပြုံးတိလာတဲ့အတွက်မိုးနှဲပြီးတော့မြေကြီးစီးဆင်းမှုကြာဆင်းလာသလိုပြည်ကမ္ဘာတွေပြိုလာပြီးတော့ရေတခွန်အနီးဘေးပတ်ဝန်းကျင်ကဂေဟဗေဒစနစ်တွေပါထိခိုက်ပျက်စီးလာပါတယ်။အီကွာဆူရေတံခွန်တစ်ဝိုက်မှာတောရင်သရိုက်ဆာမျိုးစုံနဲ့အတ္တလန်တိတ်တစ်တော်ထက်ကတစ်ပင်ပန်းမှန်မျိုးစုံတို့ကရေတံခွန်ကိုအမိပြုပြီးတော့ရှင်သန်ပေါက်ရောက်နေတာပါ။အီကွာဆူမှာစီစင်းနေကြတဲ့ရေတံခွန်တို့ရဲ့ဖျားမြအမြင့်ကပေပေါင်း130ကျော်ပါတယ်။အီကွာဆူရေတံခွန်မှာစီစင်းနေတဲ့ရေတို့တွေဟာအထက်ပိုင်းဘရာဇီးနိုင်ငံကဆာရာဒိုမာတောင်တန်းတွေဘက်ကမြစ်ဖြားကန်စီစင်းလာတဲ့မြစ်ရေတွေပါ။အခုနှစ်ပိုင်းကမ္ဘာပုံနဲ့မြင့်တက်ပြီးတော့ဘရာဇီးမှာမိုးခေါင်ရေရှားလာတဲ့အတွက်မြောက်ပိုင်းကအီကွာဆူရေတခွန်မှာလဲရေတုစီးဆင်းမှုနည်းလာနေတာကြောင့်ကမ္ဘာလက်ခီးသွားတွေမှာလဲမျောလင်းထားသလိုရေတခွန်ကိုအပြည့်အဝကြည့်ရှုခန်းစားခွင့်မရကြပါဘူး။ American ခီးတဲ့ Michael Mason ကသူ့အတွေ့အကြုံ VOA ကိုအခုလိုပြောပါတယ်
။ So they're very grand. Niagara Falls really nothing by comparison in my opinion.
အီကွာဆူရေတံခွန်စနစ်ကတိတ်အံ့ဩစရာကောင်းတယ်လို့ထင်ပါတယ်။ဒီရေတံခွန်ကို YouTube မှာကြည့်ဖူးထားပြီးမယ်။အပြင်မှာတွေ့ရတော့မယုံနိုင်လောက်အောင်ကြီးပြီးတော့တိတ်ပြီးတော့လှပါတယ်။ကျွန်တော်တို့တိုင်းပြည်တဲ့က Niagara ရေတံခွန်ဆိုတာအီကွာဆူရေတံခွန်နဲ့ရှင်လိုက်ရင်ဘာမှမပြောပါတော့ပါဘူး။ကျွန်တော်ရောက်တဲ့ချိန်ကရေတုနေတဲ့အချိန်မှာဘိုးကဒီဆိုရင်တော့ရေတံခွန်တွေပိုလှမယ်လို့ထင်ပါတယ်။ ဒီဇေတာမှာဘုခောင်ရီရှာမှုနဲ့ကြုံနေကြရတာပါမြစ်ထဲကနေဆက်လီတွေနဲ့ရေတကုန်တွေကိုအောက်ဖက်ကနေလိုက်ချီဖို့ကြိုးစားကြည့်ပါသေးတယ်ရေတကုန်တွေကနေစီးဆင်းလာတဲ့ရေထုတွေနဲပြီးတော့မြစ်ထဲမှာရေတွေတိမ်လာတဲ့အတွက်ခီးတွေကိုအကန့်အသတ်နဲ့လိုက်ပြနေရတယ်လို့ခီးသွားကုမ္ပဏီကပြောပါတယ်နောက်နေ့တွေဆိုရင်တော့မော်တော်ဘုတ်ခီးစင်တွေရှိမှာမဟုတ်ဘူးလို့လည်းပြောပါတယ်ဒါတော့မှရေတကုန်တွေကတကယ်အံ့ဩရလောက်အောင်လှတာပါ
ရီတကောမှာရီတုအစီအစဉ်မှုနဲလာတဲ့အတွဲကမ္ဘာလက်ခီးတဲ့အရေးအတွက်ကကြဆင်းမသွားဘူးဆိုပေမဲ့ပြည်တွင်ခီးသွားတွေအလားနည်းသွားတဲ့အတွဲအစိုးရဝန်ကြီးထိခိုက်လာတယ်လို့ဒေသခံမာရီယိုကပြောပါတယ
် Less water, less waterfall in the national park and there are some people that they don't prefer to come here
ရီတကောမှာရေမရှိရင်လူတွေလာကြည့်ကြမှာမဟုတ်ပါဘူးအာဂျင်တီးနားနိုင်ငံသားတွေကတော့ရီတကောမှာရေနဲ့လားညလားဆိုတာရုပ်မြင်သံကြားအစီအစဉ်နဲ့ကြီးညာနေတာဖြစ်တဲ့အတွက်သူတို့ကတော့ရေနဲ့ရင်မလာကြပါဘူးကဘာရရကဧည့်သည်တွေကတော့ရေတကွန်ရဲ့အခြေအနေကိုမသိတဲ့အတွက်လာကြတာပါပဲမြို့သားဥယျာဉ်ကြီးရဲ့အဓိကဝင်ငွေကအာဂျင်တီးနားနိုင်ငံသားတွေစီကလာတာပါခုလိုရေတွေနည်းလာရင်သူတို့တွေမလာကြတော့တဲ့အတွက်အစိုးရဝင်ငွေလည်းထိခိုက်ပါတယ
်မိုးနည်းလာတဲ့အတွက်ဘရာဇီးနိုင်ငံထဲကအီကွာဇူမြစ်ပေါ်မှာတိစောက်ထားတဲ့ဆောက်တိုကော့ဆီယပ်နဲ့ဟူဇေရီရှာရေအားလျက်စစ်ထုတ်လုပ်ရေးရေလောင်သမန်ကရေရီထိမ့်ချုပ်ထားတာကြောင့်လဲရေတကောမှာရေတုပမာဏပိုးပြီးတော့နေလာတာလို့ဒေသခံတွေကယူဆနေတာပါတည်တန်တရာအစိုးရနဲ့လူမှုအတိုင်းဝိုင်းကတော့တဘာဘာပတ်ဝန်းကျင်ထိနေရေးအလေးနဲ့ထားဆောင်ရနေကြတာကိုလည်းတွေ့ခဲ့ရပါတယ်အမျိုးသားဥယျာဉ်ဝန်ထမ်းတွေကလည်းတစ်တော့တွေထိခိုက်မှုခင်အောင်လို့ဧည့်သည်တွေကိုအတိပညာပေးပါတ
ယ် So we always try to tell to the people that is
important အဂျန်တီးနားနဲ့မကဘဲတောင်အမေရိကတိုက်တစ်ခုလုံးကလားလေကြတဲ့ခီးတဲ့တိုင်းကိုလည်းရေတကွန်ကြီးတွေမဟုတ်ဘဲတစ်ပင်ပန်းမှန်နဲ့ဂိဟဗေဒစနစ်ကိုမထိခိုက်အောင်ဝိုင်းဝန်းကာဝယ်ထိန်းသိမ်းကြဖို့ဒီမှာအသိပညာလဲပေးနေပါတယ်တကဘာလုံးမှာရှိတဲ့ဂိဟဗေဒစနစ်ကိုကျွန်တော်တို့အားလုံးဝိုင်းဝန်းကာဝယ်ထိန်းသိမ်းရမှာပါအ
ီကွာဆူအမျိုးသားဥယျာဉ်ကြီးတဲ့မှာဒေတာအမျိုးရင်းအပင်မျိုးစိတ်2000ကျော်ရှင်သန်ပတ်ရောက်နေပြီးငယ်မျိုးစိတ်ပေါင်း450ကျော်ကျော်ရိုးရှိသတ္တဝါမျိုးစိတ်ပေါင်း80ဝန်းကျင်နဲ့ငါအမျိုးမျိုးတွေမကဘဲတွားတွားသတ္တဝါတွေလည်းရှင်သန်ကျဆားနေတာပါအီကွာဇူရေတကွန်ကြီးမှာအခုလိုရေတုကြဆင်းမှုနည်းလာတာနဲ့အများအမျိုးသားဥယျာဉ်ကြီးတစ်ခုလုံးရဲ့ဂေဟဗေဒစနစ်တွေလည်းထိခိုက်လာနိုင်ပါတယ်။ဥဒုယာတိပြောင်းလဲမှုကြောင့်တဘာဝပတ်ဝန်းကျင်တွေအခုလိုထိခိုက်လာတဲ့အတွက်ကဘာအရရကတဘာဝတရားတွေထပ်ပြီးတော့မပြတ်စီရအောင်ဖလုံအိမ်တက်ခွေထုတ်လုပ်မှုလျှော့ချရင်းနဲ့ဥဒုယာတိပြောင်းလဲမှုထိန်းချုပ်ရင်းနိုင်ငံတိုင်းအင်တိုက်အားတိုင်းဝိုင်းဝန်းဆောင်ရွက်ဖို့လိုအပ်နေပြီဖြစ်ပါတယ်။ကျမနာမပါ
ရေတုစီးဆင်းမှုနည်းလာတဲ့ကမ္ဘာအခြေဆုံး Equalsu ရေတကွန်ကြီးအကြောင်းနှက်လောင်ပြောပြခဲ့တာပါအခုတော့သတင်းတွေတဲကသုတပါအမေရိကန်သမ္မတတွေအကြောင်းပြောထားပါတယ်အမေရိကန်မှာသမ္မတတာဝန်ယူဘူးသူတွေအကြောင်းတချို့ကိုမှတ်ညွှန်ညွှန်လင်းပြောပြပေးပါအောင်ခင်ဗျာ
စုရဲ့တမရတမိုင်းချောင်းကိုကြည့်မယ်ဆိုရင်1989ခုနှစ်မှာ George Washington ဟာ American ပြည်အောင်စုရဲ့ပထမဆုံးတမရဖြစ်ခဲ့ပြီးအခုလက်ရှိတမရ Joe Biden ကတော့46ရောင်မြောက်တမရဖြစ်ပါတယ်လာမယ့်နိုဝင်ဘာလ5ရက်မကြာခင်ရက်ပိုင်းမှာပဲကျင်းပမယ့်ရွေးကောက်ပွဲမှာအနိုင်ရရှိလာမယ့်သူကတော့ American ပြည်အောင်စုရဲ့48ရောင်မြောက်တမရဖြစ်လာမှာပါ
Our President of the United States
and will to the best of your ability
and will to the best of my ability
preserve, protect and defend the Constitution
American သမ္မတတွေနိုင်ငံရေးလောကရေးကိုမဝင်ခင်သူတို့ရဲ့နောက်ကြောင်းကိုကြည့်မယ်ဆိုရင်တော့သူတို့အသက်မွေးဝမ်းကြောင်းလုပ်ခဲ့တဲ့အလုပ်ကိုင်တွေကတော့အမျိုးမျိုးပါပဲရှင်နေတွေစစ်မှုထမ်းတွေကျောင်းဆရာတွေတောင်သူလယ်သမားတွေစီးပွားရေးလုပ်ငန်းရှင်တွေစာရေးဆရာတွေတရားသူကြီးတွေမွေးမြူရေးလုပ်သူတွေနဲ့ရုပ်ရှင်သရုပ်ဆောင်စောက်လုပ်ရေးပိတုကပုံနှိပ်ထုတ်ဝေသူအင်ဂျင်နီယာအမျိုးသားအဝတ်ထည်ရောင်းချသူတီထွင်ဖန်တီးသူစာနယ်ဇင်းသမားစတဲ့လုပ်ငန်းနယ်ပယ်အသီးသီးကသူတွေပဲဖြစ်ကြပါတယ်အဲ့ဒီထဲမှာအများစုကတော့ရှေ့နေတွေဖြစ်ကြပြီးအမေရိကန်သမ္မတအားလုံးထဲမှာ29ဦးရှိတာပါဒုတိယအများဆုံးကစစ်မှုထမ်းသူတွေဖြစ်ပါတယ်14ဦးရှိတာပါအမေရိကန်သမ္မတအဖြစ်သမ္မတတက်တန်းအရှိဆုံးသူကတော့32ရောက်မြောက်သမ္မတ Franklin D. Roosevelt ဖြစ်ပါတယ် 1933ခုနှစ်ကနေ1945ခုနှစ်အထိစုစုပေါင်း12နှစ်နဲ့39ရက်တည်တည်သမရတာဝန်ထမ်းဆောင်ခဲ့တာပါ။သမရသက်တမ်းအတူဆုံးသူကတော့ကိုးရောက်မြောင်သမရဝီလျံဟန်ရီဟဲရီဆန်ဖြစ်ပါတယ်။သမရအဖြစ်စံချိန်ပြီးတလမှာပဲဖြားနာပြီးသေဆုံးသွားတာကြောင့်သူ့ရဲ့သမရသက်တမ်းက31ရက်ပဲရှိတာပါ။သမရဖြစ်တဲ့အချိန်အသက်အကြီးဆုံးသူကတော့46ရောက်မြောက်သမရဂျိုးဘိုင်ဒန်ဖြစ်ပါတယ်။သမရအဖြစ်စံချိန်တဲ့အချိန်မှာသူ့ရဲ့အသက်က88နှစ်ရှိနေပါပြီ။သမရဖြစ်တဲ့အချိန်အသက်အငယ်ဆုံးကတော့26ရောက်မြောက်သမရသီယိုဒိုရိုးစ်ဗဲလ်ဖြစ်ပါတယ်။အသက်42နှစ်မှာသမရအဖြစ်စံချိန်ခဲ့တာပါ။American သမ္မတတွေထဲမှာအရက်အရှည်ဆုံးသမ္မတက16ရောက်မြောက်သမ္မတဖြစ်တဲ့ Abraham Lincoln မှာသူ့ရဲ့အရက်က6ပေနဲ့4လက်မှရှိပါတယ်။အရက်အပူဆုံးသမ္မတကတော့4ရောက်မြောက်သမ္မတ James Madison မှာသူ့ရဲ့အရက်က5ပေနဲ့4လက်မှပဲရှိပါတယ်။American သမ္မတတွေထဲမှာ African နွယ်ဘွားတစ်ယောက်ဖြစ်တဲ့ Barack Obama ကလွဲလို့ဂျန်နဲ့သမ္မတတွေအားလုံးဟာဥရောပနွယ်ဘွားလူမျိုးတွေဖြစ်ကြပါတယ်။အခု46ရောက်မြောက်အထိအမျိုးသမီးသမ္မတတစ်ယောက်မှမရှိသေးပါဘူး။အမျိုးသမီးဒုသမ္မတအဖြစ်ကတော့အခုလက်ရှိဒုသမ္မတတာဝန်ယူထားတဲ့ Kamala Harris တဦးပဲရှိသေးတာပါ။American သမ္မတတွေထဲမှာ Nobel ငြိမ်းချမ်းရေးဆုရရှိခဲ့သူ၄ဦးရှိပါတယ်။သူတို့ကတော့26ရောက်မြောက်သမ္မတ Theodore Roosevelt, 28ရောက်မြောက်သမ္မတ Woodrow Wilson, 39ရောက်မြောက်သမ္မတ Jimmy Carter နဲ့44ရောက်မြောက်သမ္မတ Barack Obama တို့ဖြစ်ကြပါတယ
်။ At 1:25, the motorcade moves into the downtown area. Death is 6 minutes away. In a warehouse, a sniper with a rifle poised waits.
သမရတာဝန်ထမ်းဆောင်နေစဉ်တနက်နဲ့လှုပ်ကြံခံရလို့ရရှိတဲ့ဒဏ်ရာတွေကြောင့်ပဲသေဆုံးခဲ့ရသူကတော့၄ဦးရှိပါတယ်။သူတို့ကတော့16ရောက်မြောက်သမရ Abraham Lincoln, အယောက်20မြောက်သမရ James A. Garfield, 25ရောက်မြောက်သမရ William McKinley နဲ့35ရောက်မြောက်သမရ John F. Kennedy တို့ဖြစ်ကြပါတယ်။American သမ္မတတွေထဲမှာချမ်းသာကြွယ်ဝမှုအရှိဆုံးသူကတော့45ရောက်မြောက်သမ္မတဖြစ်ခဲ့ပြီးဒီရက်ပိုင်းတွေအတွင်းမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာပါဝင်အရွေးခံမဲ့ Republican Party ကသမ္မတလောင်းအိမ်ချမ်းမြေလုပ်ငန်းရှင်ကြီး Donald Trump ဖြစ်တယ်လို့ American သမ္မတတွေရဲ့သမိုင်းကြောင်းအချက်အလက်တွေကိုရေးသားထားတဲ့ Potus Website စာမျက်နှာမှာဖော်ပြထားပါတယ်ရှင်
American သမရတွေအကြောင်းမညွလင်းပြောပြခဲ့တာပါအခုတော့ VO ရဲ့စနေညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချက်ကိုဆက်ပြောပြပေးပါမယ် American သမရရွေးကောက်ပွဲမှာအနိုင်ရဖို့အရေးကြီးတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုသမရလောင်း2ဦးလုံးဒီနေ့သွားရောက်မဲဆွယ်နေကြပါတယ်ရွေးကောက်ပွဲမကျင်းပခင်နောက်ဆုံးစနေတနင်္ဂနွေရုံးပိတ်ရက်မှာမဲပေးဖို့ဆုံးဖြတ်ချက်မချနိုင်သူတွေသေးသူတွေကို Democrat သမရလောင်း Kamala Harris နဲ့ Republican သမရလောင်း Donald Trump တို့နှစ်ဦးလုံးကနောက်ဆုံးမဲဆွယ်ဖို့ကြိုးစားနေကြတာပါခင်ဗျာနောက်လေဗနွန်ခြေဆိုင်ဟက်စ်ဘိုလာတံပြန်တိုက်ခိုက်မှုကြောင့်အစ္စရေးဆယ်ယောက်ကျော်ဒဏ်ရာရခဲ့ပါတယ်။အစ္စရေးနိုင်ငံလက်ပိုင်းမြို့တီရာပေါ်ဒီနေ့စနေမနက်စောပိုင်းကလေဗနွန်ဘက်ကနေဒရဇက်ပစ်ခတ်မှုအတွင်ဆယ်ယောက်ထိခိုက်ဒဏ်ရာရခဲ့တာပါ။မြို့ရက်ကအဆောက်အဦတစ်ခုထိမှန်လို့လွင့်ဆင်လာတဲ့အချွန်တွေမှန်ဆကွဲတဲ့ကြောင့်အခုလိုဒဏ်ရာရခဲ့တာလို့ပြောပါတယ်ခင်ဗျာ။နောက်ထိုင်းနိုင်ငံရဲ့ဝန်ကြီးကတော့အိန္ဒိယနိုင်ငံရဲ့ဝန်ကြီးနဲ့အိန္ဒိယနိုင်ငံမြို့တော်မှာဒီနေ့တွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးမာရစ်ဆန်ဂီယာဖောင်းနဲ့နှစ်နိုင်ငံကြားအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေနဲ့ဒေတာအတွင်းဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကို New Delhi မြို့တော်မှာဆွေးနွေးခဲ့ကြတယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးစူဘရာမေယန်ဂျိုင်ရှန်ကာက X လူမှုကွန်ရက်မှာပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့အခုလိုသတင်းအချင်းချင်းပြီးမှာတော့ VO ရဲ့စနေညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့စိုက်တာဟမ်ဒေါနဲ့ TN1 တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝိမေမာ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များလည်းတကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိတ်ဆက်ယူနေအနာယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ